Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ26ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်kilohertz 9303ညနဲ့9383ညคลိုင်းโทมิเตอร์51 kilohertz 5885တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျမစုမွန်ကအစီအစဉ်မူဖြင့်တာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါရှင်ယူကရိန်းနိုင်ငံဇာပိုရီရှားနျူကလ িয়ার စက်ရုံဤဘုံကျဲတိုက်ခိုက်မှုတွေကြောင့်နျူကလ িয়ার ဓာတ်ရောင်ခြည်တင်နိုင်တဲ့အန္တရာယ်စိုးရိမ်မှုတွေယူကရိန်းပြည်သူတွေကြားတိုးလာပါတယ်မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့ရက်ပိုင်းတုန်းကသတင်းလုံကိုင်းတရင်လုပ်ငန်းလုတ်ကင်နေတဲ့သူတချို့ကိုစစ်ကောင်စီကဖမ်းဆီးတာထောင်နဲ့ပြစ်ဒဏ်ချမှတ်တာတွေလုပ်ခဲ့တဲ့အပေါ်မှာနိုင်ငံတကာသတင်းသားများအဖွဲ့ချုပ် IFG ကရှုတ်ချပါတယ်ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်မခင်ဗျူထွေးပြောပြပေးပါမယ
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးမြန်မာနဲ့နိုင်ငံတကာထိတ်တဲရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်ထဲမှာဆိုရင်တော့အပြစ်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့3ဖွဲ့ရခေါင်းဆောင်တွေနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တို့ကြားမှာဒီကနေ့တောက်ကြနေ့မှာအဆုံးသတ်သွားတဲ့နေပြည်တော်က၄ရက်တာဆွေးနွေးပွဲမှာဘာတွေများဆွေးနွေးခဲ့ပါသလဲ
။ဒီနေ့တိုင်းဆင်းနေသူနေနေရှိရအပြည့်ဝအခွင့်အရေးတွေတရားစစ်တပ်ထဲမှာပေါ့ PDF ပြန်ပေါ့ဒီလိုခက်ခါတော့အဲ့လိုဆွေးနွေးတာပေါ့
NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့လက်နက်ကိုင်ခြင်းနဲ့ဆိုရင်တက်မတော့ဒါမှမဟုတ်နေကြားစောင့်တက်ဒီမှာတာဝန်ထမ်းဆောင်မှုစစ်ကောင်စီဘက်ကထပ်ပြီးတော့ပြောခဲ့တဲ့အကြောင်းလာဟုဒီမိုကရက်တစ်အစည်းအရုံး LDU ရဲ့အထွေထွေအတွင်းမှုကြာယာကုတ်က VOA ကိုပြောပြခဲ့တာပါရှင်နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်သတင်းဆောင်မတွေနဲ့အတူအပတ်စဉ်ခန်းနာတွေကိုလည်းတင်ဆက်ပေးမှာပါအခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်ယူကရိန်းနိုင်ငံဇာပိုရီရှားနျူကလ িয়ার စက်ရုံအနီးရုရှားရဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ယူကရိန်းပြည်သူတွေကြားမှာနျူကလ িয়ার တပ်ရောင်ခြည်တင်မဲ့အန္တရာယ်ဆွေးရမှုတွေတိုးလာပါတယ်။မနေ့ကြာသပတေးနေ့ကဇာပိုရီရှားနျူကလ িয়ার စက်ရုံအနီးကိုရုရှားတပ်ဖွဲ့တွေကဘုံကျဲတိုက်ခိုက်တာကြောင့်ယူကရိန်းနိုင်ငံအတွင်းလျှက်စင်ပြီးနိုင်နဲ့ချီအဖျက်ခံလိုက်ရတယ်လို့နျူကလ িয়ার တပ်ရောင်ခြည်တင်မဲ့ဘေးအန္တရာယ်ကနေတီတီလေးလွတ်ခဲ့ရတာဖြစ်တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်။ရုရှားရဲ့ပုံကျဲတိုက်ခိုက်မှုကြောင့်အနီးနားမှာရှိတဲ့ကြောင်မီးသွေးစက်ရုံမိလောင်ပြီးဇာပိုရီရှားနျူကလ িয়ার စက်ရုံကနေလျှက်စစ်တပ်အားထုတ်လွှတ်တာတွေပြတ်တောက်သွားခဲ့တာလို့ယူကရိန်းနိုင်ငံဘက်ကပြောပြမိလို့ရုရှားကလည်းယူကရိန်းကိုပြန်လည်ပြစ်တင်ချပါတယ်။လက်တလုံးမှာကတော့ယူကရိန်းပြည်သူတွေအချို့မှာလျှက်စစ်တပ်အားယာယီပြတ်တောက်တာထက်နျူကလ িয়ার အန္တရာယ်ကိုပိုးပြီးတော့စိုးရိမ်လာကြတယ်လို့ရိုက်တာသတင်းဌာနရဲ့စစ်တမ်းကဖော်ပြပါတယ်။ရုရှားဟာဒီနှစ်ဖေဖော်ဝါရီလကစလို့ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တယ်လို့ဥရောပရဲ့အကြီးဆုံးနျူကလ িয়ার စက်ရုံဖြစ်တဲ့ဇာပိုရီရှားစက်ရုံကိုတော့မတ်လထဲမှာသိမ်းယူခဲ့တာပါ။အဲ့ဒီအချိန်ကစပြီးတော့ဇာပိုရီရှားနျူကလ িয়ার စက်ရုံကိုရုရှားကထိန်းချုပ်ထားတာဖြစ်ပေမဲ့လို့လည်းယူကရိန်းနည်းပညာရှင်တွေကပဲဒီစက်ရုံကိုဆက်ပြီးတော့လည်ပတ်နေတာပါ။ဒီစက်ရုံနီးဘုံကျဲတိုက်ခိုက်မှုတွေနဲ့နျူကလ িয়ার ကပ်ဘေးဖြစ်အောင်လုပ်နေတယ်လို့ယူကရိန်းနဲ့ရုရှားအပြန်အလှန်ဆွဆွဲပြောဆိုနေကြတာလည်းဖြစ်ပါတယ်။ကုလသမဂ္ဂကတော့ဒီဒေသတဝိုက်ကိုစစ်မဲ့ဆုံအဖြစ်နဲ့ထားနိုင်ဖို့နှစ်ဖက်စလုံးကိုတောင်းဆိုထားပါရဲ့ရှင်
။ရုရှားကတော့စစ်တပ်ကိုနောက်ထပ်အင်အားသိမ်းချေရုတ်တရက်ထပ်ဖြည့်ဖို့သမ္မတဗလာဒီမာပူတင်ကအမိန့်ထုတ်လိုက်ပါတယ်။ယူကရိန်းစစ်ပွဲမှာအကြဆုံးများခဲ့ပြီးရှင်းနှစ်မှာနောက်ထပ်13,000-14,000ထပ်ဖြည့်ဖို့သမ္မတပူတင်ကမနေ့ကပဲကိုယ်တိုင်လက်မှတ်ထိုးကြေညာလိုက်တာကိုအစိုးရပိုင်းရုပ်မြင့်သံကြားကနေကြေညာလိုက်တာပါ။အရင်2018ခုနှစ်နိုဝင်ဘာလမှာနောက်ဆုံးထုတ်ပြန်ခဲ့တော့ကတော့အင်အား13,000ကျော်သာရှိတဲ့ရုရှားစစ်တပ်အနေနဲ့ရှင်းနှစ်ဇန်နဝါရီလောက်ကြာရင်အင်အား13,500အထိရောက်သွားမှာဖြစ်ပါတယ်။ဒါပေမဲ့မဖြစ်မနေစစ်ထဲဝင်ရမယ့်ပုံစံနဲ့စုဆောင်းမလားကုဆန္ဒနဲ့ကိုဝင်နိုင်တဲ့ပုံစံလားနှစ်မျိုးစလုံးသုံးမလားဆိုတာကိုတော့အမိန့်စာထဲမှာမဖော်ပြထားပါဘူး။ဒါပေမဲ့လည်းဒီအတွက်ဆိုရဘတ်ဂျက်ဖယ်ထားပေးဖို့ကိုတော့အမိန့်ထဲမှာထည့်သွင်းဖော်ပြခဲ့ပါတယ်။ယူကရိန်းစစ်ပွဲမှာတော့ရုရှားခေါ်အထူးစစ်စင်ရေးမှာကိုဆန္ဒနဲ့ကိုစစ်ထဲဝင်သူတွေကိုသာစာချုပ်နဲ့ဆေလွတ်မယ်လို့ရုရှားကကြေညာခဲ့မှုပါလေ။ဒါအပြင်ဘာကြောင့်အခုလိုအင်အားထပ်ဖြည့်တာကိုလည်းမိတ်ဆာထဲမှာမရှင်းပြခဲ့ပေမဲ့သုံးသက်သူတွေကတော့6လကျော်ကြာလာတဲ့ယူကရိန်းစစ်ပွဲမှာဆုံရှုံအင်အားပြန်ဖြည့်ပြီးအလျှော်မပေးရေရှည်ဆွဲအသာရအောင်ဆက်လုံမန်းတာဖြစ်နိုင်တယ်လို့ဆိုနေပါဗျ။ယူကရိန်းစစ်ပွဲနဲ့ရုရှားစစ်သည်ဒဏ်ရာရကြဆုံးပြီးဆုံရှုံအင်အားစုစုပေါင်းကတော့8,000အထိရှိသွားပြီလို့အမေရိကန်ဘက်ကနောက်ဆုံးထုတ်ပြန်ထားပါတယ်ခင်ဗျ။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါပြည်နယ်ကအိမ်ကိုဒီလအစောပိုင်းမှာဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကဝင်ရောက်ရှာဖွေဖို့ဗကြောင့်ခွင့်ပြုခဲ့တယ်လို့ဆိုတာရှင်းလင်းပေးနိုင်မယ်။အထောက်ထားတချို့ကတော့တရားရေးဌာနကဒီကနေ့မှထုတ်ပြန်မှုရှိနေပါတယ်။အမေရိကန်စံတော်ချိန်ဒီကနေ့နေ့လယ်ပိုင်းလောက်မှာထုတ်ပြန်လိမ့်မယ်လို့မျှော်လင့်ရပြီးတော့သမ္မတဟောင်းထရမ့်နောက်တစ်ချိန်သမ္မတရွေးကောက်ပွဲဝင်ပြိုင်ဖို့ကြိုးစားနေတဲ့အချိန်မှာထရမ့်ကိုအရေးယူဖို့စုံစမ်းစစ်ဆေးမှုတွေရဲ့အသေးစိတ်အခြေအနေတချို့ပို့ပြီးတော့တည်လာရနိုင်ပါတယ်။ဒီကနေ့ထုတ်ပြန်မဲ့ဆွေရစတန်းတွေရဲ့မူရင်းကတော့ Trump အိမ်ဝင်ရောက်ရှာဖွေခွင့်ဖမ်းဝရန်ထုတ်ပေးဖို့အတွက်ဒီတရားရေးဌာနကိုတင်ပြခဲ့တဲ့ FBI ရဲ့တပ်သေးခံချက်ဖြစ်ပြီးတော့ဂျာကိုတီးဖြတ်ထုတ်ပြန်မှာဖြစ်ပါတယ်။ Trump ပေါ်စုံစမ်းစစ်ဆေးမှုအတိတ်အနက်နဲ့တပ်သေးတွေကိုထိခိုက်စေနိုင်တဲ့အသေးစိတ်အချက်လက်တွေကိုမူရင်း FBI တပ်သေးခံချက်ထဲကဖယ်ထားမှာဖြစ်ပေမဲ့လို့လည်းဒီလ10ရက်နေ့က Trump ရဲ့ Mar-a-Lago အိမ်ကို FBI ကဗာကြောင့်ဝင်ရောက်ရှာဖွေခဲ့တယ်လို့ဆိုတာကိုတော့ပြည်ပြည်စုံစုံဖြေရှင်းနိုင်ပါလိမ့်မယ်။တက်တီကန်ထောက်ထားရဟာအများအဖြစ်တော့စုံစမ်းစစ်ဆေးမှုအတွက်အရေးကြီးတဲ့အချက်လက်တွေရာဇဝတ်မှုမရောက်နိုင်တဲ့တက်တီအထောက်ထားတွေကိုရှာတွေ့နိုင်တယ်လို့ဘာကြောင့်ယူဆရဲ။ဒါကြောင့်နေရာတစ်ခုကိုဘာကြောင့်ဝင်ရောက်ရှာဖွေခွင့်ပြုတင်တယ်ဆိုတာမျိုးတရားသူကြီးကိုတင်ပြပြီးတော့ဝရမ်းထုတ်ပေးဖို့အတွက်ကြိုးစားတာပါ။ဒီလိုတက်တီကန်တင်ပြချက်တွေကိုစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာချုပ်ပြန်လို့မရှိပေမဲ့လို့လက်ရှိ Trump နဲ့ပတ်သက်တဲ့အမှုမှာတော့အများကအာယုံဆိုင်စိတ်ဝင်စားမှုတမှုထူးခြားနေတာကြောင့်အချက်လက်တချို့ကိုတီးဖြတ်ပြီးထုတ်ပြန်ပေးဖို့ရာဇဝတ်တရားသူကြီး Bruce Reinhardt ကတရားရေးဌာနကိုကြာတာပင်းလေးကညွှန်ကြားခဲ့တာဖြစ်ပါရဲ့ရှင်
။တရုတ်နဲ့အမေရိကန်ကြားနိုင်ငံရေးတွေတင်းမာလာနေချိန်မှာစီးပွားရေးကိစ္စတခုကတော့ပူးပေါင်းဆောင်ရွက်ဖို့နှိစက်လာနေပါလေ။အမေရိကန်မှာကုန်သွယ်ရေးလုပ်နေတဲ့တရုတ်ကုမ္ပဏီတွေရဲ့ငွေကြေးမှတ်တမ်းကိုစည်ရင်းစစ်ဖို့အမေရိကန်ဘက်ကတောက်လျှောက်တောင်းဆိုနေတာကိုတရုတ်ကလိုက်လျောနိုင်ဖို့ရှိကြောင်း The Wall Street Journal မှာမနေ့ကဖော်ပြလိုက်ပါတယ်။အမေရိကန်ငွေစင်းစစ်ရရှိတွေအနေနဲ့ဟောင်ကောင်ကိုသွားပြီးအမေရိကန်ကဈေးကွက်စည်ရင်းသွင်းပေးထားတဲ့တရုတ်ကုမ္ပဏီတွေကိုစစ်ဆေးခွင့်ရဖို့သဘောတူချက်ရရေးနှိစက်လာပြီလို့ဒီ Wall Street Journal ကပြောထားတာပါ။ပြည်ရှင်မျိုးတော်ကငွေကြေးစည်းကမ်းချိချက်သူတွေအနေနဲ့လည်း New York Wall Street ဈေးကွက်စည်ရင်းသွင်းထားတဲ့တရုတ်ကုမ္ပဏီတွေနဲ့စည်ရင်းစစ်အဖွဲ့တွေအတွက်လိုအပ်တဲ့ငွေကြေးမှတ်တမ်းအချက်လက်တွေကိုဟောင်ကောင်ကိုပို့ဖို့စီစဉ်နေတယ်လို့လဲ Wall Street Journal ကဒီကိစ္စနဲ့နှိစက်သူကိုကိုးကားပြီးဖော်ပြခဲ့ပါတယ်။ဒီနောက်မှာတော့ American ရဲ့ပြည်သူ့ရေးရာစီးရင်စစ်ကြီးကြပ်မှုဘုတ်အဖွဲ့ PCAPB ကငွေကြေးကြီးကြပ်ရေးရာရှိတွေအနေနဲ့မြေပြင်မှာတကယ့်စီးရင်တွေကိုသွားစစ်ဆေးနိုင်တော့မှာပါလို့ဒီ Journal ကဖော်ပြခဲ့ပေမဲ့ဒီအဖွဲ့ကတော့အတည်ပြုမပေးသေးပါဘူး။တရုတ်ကတော့တကယ်တော့မှာအမျိုးသားလူကြုံရေးအတွက်ပြည်တွင်းစီးရင်ကိန်ကုမ္ပဏီတွေစီကစီးရင်တွေကိုထိပ်တန်းလျှို့ဝှက်ချက်ဖြစ်သတ်မှတ်ကပြည်ပကစစ်ဆေးတာကိုခွင့်ပြုလို့မရှိပါဘူးတကယ်လို့သာတရုတ်ဘက်ကစစ်ဆေးခွင့်မပြုရင်ဒီကုမ္ပဏီတွေကိုအမေရိကန်ဘက်ကလည်းဈေးကွက်စင်းကနေပယ်ဖျက်ဖြစ်နိုင်တဲ့ဒီစီးပွားရေးဆိုင်ရာငြင်းပွားမှုရရှိဖြစ်လာခဲ့ပြီးအခုတော့ဖြစ်ရှင်းနိုင်ဖို့လမ်းစာကိုဆက်ဆွေးနွေးနေကြပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြညာနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံမှာပြည်ရဲ့ရေပိုင်းကသတင်းလုတ်ကန်လုပ်ငန်းကိုလုတ်ကန်နေကြသူတို့ချို့ကိုစစ်ကောင်စီကဖမ်းဆီးတာထောင်လယ်ပြည်တံချမှတ်တာတွေကိုရှုံချပြီးဖမ်းဆီးထိန်းသိမ်းထားတဲ့သတင်းသမားတွေအားလုံးပြန်လုတ်ပေးဖို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFG ကမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ရန်ကုန်ဆန္ဒပြပွဲတစ်ခုမှာပါဝင်ခဲ့တဲ့ဆန္ဒပြလူငယ်တအူနဲ့အလွတ်တန်းတပ်ပုံသတင်းတောက်တအူကိုစစ်ကောင်စီကဖမ်းဆီးပြီးဒီလအစောပိုင်းတုန်းကအကြမ်းဖက်အင်အားသုံးဖမ်းဆီးတာရှိခဲ့တယ်လို့မျိုးပဲဩဂတ်လ25ရက်နေ့တုန်းကလည်းအလွတ်တန်းတပ်ပုံသတင်းထောက်ဟောင်းတူဦးဖြစ်တဲ့ကိုစောစောကိုထောင်နဲ့3နှစ်ပြစ်ဒဏ်ချမှတ်ခဲ့တယ်လို့ ICJ တိကျမှာရှင် IFG အဖွဲ့ကပြောပါတယ်။တပ်ပုံသတင်းထောက်ဟောင်းကိုစောစောဆိုရင်2021ခုနှစ်ဆီယနာသိမ်းမှုနောက်ပိုင်းသတင်းထောက်အလုပ်ကိုဆက်မလုပ်ဘဲနေနေတဲ့အချိန်မှာကိုပဲဒီနေ့ဧပြီလထဲမှာဖမ်းဆီးခံရတာဖြစ်ပြီးတော့တက်မတော်ပြုတ်ခွဲအောင်စီယုံလုဆောင်မှုရာဇသက်ကြီးပုံမှ905ကကြီးနဲ့အရေးယူခံခဲ့ရတယ်လို့ထောက်ပြပြီးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းသတင်းမီဒီယာသမားတွေရဲ့လုံခြုံရေးပိုးပြီးချိန်ချောက်ခံလာရတယ်လို့ IFG အဖွဲ့ကပြောပါတယ်စစ်ကောင်စီဟာသတင်းထောက်တွေသတင်းမီဒီယာလုပ်ငန်းလုပ်ငန်းတွေသူတွေကိုချိန်ချောက်တာအကြမ်းဖက်နှိမ်နှင်းတာတရားလက်လို့ဖမ်းဆီးထိန်းသိမ်းတာတွေပို့ပြီးတော့လုလာနေတယ်ဆိုပြီးစစ်ကောင်စီအနေနဲ့သတင်းလွတ်လပ်ခွင့်နဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးဖမ်းဆီးထားတဲ့သတင်းထောက်တွေအားလုံးပြန်လုပေးဖို့နိုင်ငံပေါင်း140ကသတင်းသမား6သိန်းကျော်ပါဝင်တဲ့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFG ကတောင်းဆိုလိုက်တာပါပြည်တွင်းပြည်ပသတင်းလွတ်လပ်ခွင့်အဖွဲ့ရဲ့ထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား100ကျော်ရှိပါတယ်ရှင်
မြန်မာနိုင်ငံတည်းမှာတော့ဆက်စီနဲ့စားစီတင်သွင်းဖို့နိုင်ငံသားငွေလဲလဲပေးခဲ့တဲ့ငွေစင်းကိုအမြန်တင်ပြရမယ်လို့ညွှန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံသားငွေရောင်းဝယ်ဖောက်ကားခွင့်ရှိတဲ့ကုမ္ပဏီအဖွဲ့အစည်းလူပုဂ္ဂိုလ်တွေအနေနဲ့73စီစား3စီတင်သွင်းခဲ့တဲ့ကုမ္ပဏီတွေကိုနိုင်ငံသားငွေရောင်းချပေးခဲ့တာကိုအကြောင်းကြားဖို့ဘူဘန်ကမနေ့ကရက်စွဲနဲ့ညွှန်ကြားချက်ထုတ်ပြန်လိုက်တာပါ။ဒီလ18ရက်နေ့ကနေဒီနေ့26ရက်နေ့ထိစီးရင်ကိုဒီနေ့ညနေ9နာရီနောက်ဆုံးအနေနဲ့တင်ပြရမှာဖြစ်ပြီးနောက်နေ့တွေမှာတော့နေ့စဉ်ကိုချက်ချင်းတင်ပြရဖို့ဒီဘိုးဘန်ညွှန်ကြားစာထဲမှာဖော်ပြထားပါတယ်။မြို့နယ်အများစုမှာ73စီပြက်လက်တာနဲ့ရက်ဆက်ဈေးတွေတက်ပြီးလူတွေတန်းစီဝေဝင်နေရတဲ့နောက်ပိုင်းစစ်ကောင်စီဘက်ကအခြေအနေကိုထိန်းသိမ်းဖို့ကြိုးစားတယ်လို့ယူဆတဲ့အခုညွှန်ကြားချက်ကိုထုတ်ပြန်တယ်လို့သုံးသပ်သူတချို့ကဆိုနေပါတယ်။တက်စီဒီဇယ်ဈေးတွေတက်နေတဲ့အတွက်ကုန်စည်နဲ့သယ်ယူပို့ဆောင်လုပ်ငန်းတချို့လည်ပတ်ဖို့အခက်အခဲတွေရှိနေတယ်လို့လည်းလုပ်ငန်းရှင်တချို့က VO ကိုညှိပြကြပါတယ်။စတုံးစီပြက်လက်တာဟာဒေါ်လာငွေပူပူရှားပါလာတာနဲ့အဓိကသက်ဆိုင်နေတယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တချို့ကထောက်ပြထားပါတယ်။စစ်ကောင်စီဘက်ကတော့စတုံးစီမပြက်လက်ရအောင်လှုပ်ဆောင်နေရမှာရုရှားစီကစီရီတင်ပို့တော့မယ်အခွင့်လဲလျှော့ပေးထားပြီးနိုင်ငံခြားငွေရောင်းပေးတာမျိုးတွေပါလှုပ်ပေးဖို့ပြင်ဆင်ထားတယ်လို့တော့ကတိတွေပေးနေပါတယ်ခင်ဗျ။
ဂျပန်နိုင်ငံမှာပြည်ခဲ့တဲ့ဇူလိုင်လကလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘီအတွက်နိုင်ငံတော်စာဝနာအခမ်းအနားကိုဒေါ်လာ 1.8 တန်အကုန်ကျခံကျင်းပဖို့အတည်ပြုလိုက်ပြီလို့ဂျပန်ဆိုရကက်ဘိနက်အထွေဝင်ချုပ်ဟီရိုကာစုမာတ်ဆူနိုကဒီကနေ့ပြောပါတယ်
။さらに参列者として最大で 6,000 人程度の規模が見込まれることからその人数に応じたバスの手配や
စာပနာအခမ်းအနားတက်ရောက်မဲ့သူ 6,000 လောက်ထိရှိလိမ့်မယ်လို့မျှော်လင့်ထားတာကြောင့်တက်မဲ့သူအရေအတွက်ပေါ်မူတည်ပြီးသွားလာရေးနဲ့နေရာချထားရေးအတွက်လိုအပ်တာတွေစီစဉ်ရမှာဖြစ်တဲ့အကြောင်းအထူးဝင်ချုပ်ဟီရိုကာစုမာတ်ဆူနိုပြောသွားတာပါအခုအတည်ပြုလိုက်တဲ့စာပနာအတွက်ကုန်ကျစရိတ်ကို2022ဘဏ္ဍာနှစ်အတွက်ရထားတဲ့အထူးရေးအရေးပေါ်ရန်ပုံငွေတွေကနေထုတ်သုံးမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဝန်ကြီးချုပ်ဟောင်းရှင်းဆိုအပ်ဟာပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကနိုင်ငံအနောက်ပိုင်းနာရာမြို့မှာရွေးကောက်ပွဲမဲဆွယ်စည်းရုံးနေတဲ့အချိန်တနက်သမားတဦးကအိမ်လုံးတနက်နဲ့ပြစ်ခတ်တက်ဖြတ်တာကိုခံခဲ့ရတာပါအဲ့ဒီအချိန်ကဝန်ကြီးချုပ်ဟောင်းအာဘီအတွက်လုံခြုံရေးအကာအကွယ်ပေးဖို့ဂျပန်ရဲတပ်ဖွဲ့အနေနဲ့တာဝန်မကျေခဲ့ဘူးလို့ဆိုပြီးဒီအတွက်သူရာထူးကနှုတ်ထွက်မယ်ဆိုပြီးတော့ဂျပန်ရဲချုပ်ကလည်းမနေ့ကပြောဆိုထားပါတယ်ဝန်ကြီးချုပ်ဟောင်းကိုဒီပြစ်ခတ်ခဲ့တဲ့တနက်သမားကိုတော့ပြစ်ခတ်တဲ့နေရာမှာပဲဖမ်းဆီးပြီးစိတ်ကျန်းမာရေးအခြေအနေသုံးသပ်စစ်ဆေးတာတွေလုပ်နေဆဲဖြစ်ပါတယ်ရှင
်မြောက်ကိုရီးယားမှာတော့လော်ဒ်ဒေါင်းချသွားလာကန့်သက်ထားတဲ့ပြည်내ကဖြားနာမှုတွေကတုတ်ကွေးတာဖြစ်တယ်လို့အစိုးရကပြောလိုက်ပါတယ်မြောက်ကိုရီးယားနဲ့တရုတ်နဲ့ဆက်မှာဘာမှမသိတဲ့ဖြန့်နာမှုတချို့ဟာတုတ်ကွေးလို့အတည်ပြုနေကြအောင်မြောက်ကိုရီးယားဆိုရသတင်းမီဒီယာကဒီနေ့ပြောလိုက်တာပါမနေ့တုန်းကဒီနယ်ဆက်ရန်ကန်ပြည်နယ်မှာဖြန့်နာသူ၄ဦးတွေ့ခဲ့ပြီးတဲ့နောက်အဲ့ဒီနေရာတစ်ဝိုက်ကိုလော်ဒေါင်းချသွားလာပိတ်ပင်လိုက်တာပါမြောက်ကိုရီးယားမှာကိုဗစ်ကင်းစင်သွားပြီလို့ပြီးခဲ့တဲ့လကပဲကြေညာပြီးအခုဖြန့်နာမှုကလည်းကိုဗစ်ရောဂါပိုးကြောင့်မဟုတ်ဘူးလို့မြောက်ကိုရီးယားဘက်ကပြောနေပါတယ်
ဩဂုတ်လ26ရက်တောက်ကြညရဲ့ထိတ်တက်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့၄ရက်တာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့စစ်ကောင်စီငြိမ်းချမ်းရေးဆွေးနွေးပွဲအကြောင်းသတင်းကိုတင်ပြပေးကြပါမယ်။နေပြည်တော်ကိုရောက်ရှိနေတဲ့အပြစ်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ရဲ့ခေါင်းဆောင်တွေနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးအဖွဲ့တို့ဆွေးနွေးတဲ့အခါမှာတော့ MCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအနေနဲ့လက်နက်ဆက်ကင်ကျင်းနေဆိုရင်တက်မတော့ဒါမှမဟုတ်နေ जा စောက်တက်မှာတာဝန်ထမ်းဆောင်မှုစစ်ကောင်စီဘက်ကထပ်မံဆွေးနွေးခဲ့ပါတယ်ဒါကအလို့သဘောဆွေးနွေးတာဖြစ်ပြီးတော့ဒီကိစ္စလွယ်လွယ်နဲ့သဘောတူညီချက်ရဖို့ကမဖြစ်နိုင်သေးဘူးလို့ဆွေးနွေးပွဲမှာပါဝင်တက်ရောက်သူတဦးကပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းချမ်းပြောပြပေးပါရှင
်ဒီလိုဆွေးနွေးတာကအလို့သဘောတွေးဆောင်ချင်းဆွေးနွေးတာဖြစ်ပြီးတရားဝင်အစည်းအဝေးအတွင်းမှာတော့ပြည်ထောင်စုသဘောတူညီချက်တွေနဲ့ပဲဖွဲ့စည်းပုံပါအချက်အလက်တွေကိုရှင်းလင်းညှိနှိုင်းသဘောတူညီခဲ့ကြပါတယ်။ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ပေါ့အိုမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ကခေါင်းဆောင်တွေဟာအင်္ဂါနေ့ကနေတောက်ကြနေ့အထိစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့နေပြည်တော်မှာဆွေးနွေးခဲ့တာပါ။ဒီကနေ့ပြီးဆုံးသွားပြီဖြစ်တဲ့၄ရက်တာအစည်းအဝေးမှာ NCA လက်မှတ်ရေးထိုးပြီးတဲ့နောက်တက်မတော်ဒါမှမဟုတ်နယ်ကြားဆောင်တက်မှာတာဝန်ထမ်းဆောင်ဖို့စစ်ကောင်စီဘက်ကအလို့သဘောထပ်မံဆွေးနွေးခဲ့ကြောင်းကို LDU ရဲ့အထွေထွေအတွင်းရေးမှူးကြာယာကုတ်က VOA ကိုအခုလိုပြောပါရစေ
။ဒီလက်နက်ကင်ကိစ္စနဲ့ပတ်သက်လို့ဒီကဒီထက်ပြောလာတာကလက်နက်ကင်ဆိုတဲ့နည်းလက်နက်ရှိရပြီးဝတ်ကစီးရတာဆက်တဲ့နေပေါ့ PDF ဆိုတဲ့ပေါ့ဒီလိုခက်ကတော့အလို့ဆွေးနွေးတာပေါ့ဒီပွဲထဲမှာတော့သူကမရှိသေးဘူးအပြင်မှာသူကအလို့သဘောပြောတဲ့အချိန်မှာဖြစ်ကြလိမ့် ဒါမဲ့ဒီထက်ကတော့ဒါလေလေနဲ့အဆင်ပြေနိုင်မှာမဟုတ်ဘူ
းစီကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က NCA အပြည့်ရဲ့စာချုပ်မှာလက်မှတ်ရေးထိုးပြီးနောက်လက်နက်ဆက်လက်ကင်ဆောင်မယ်ဆိုရင်တမရော်နဲ့နေကြားဆောင်တက်မှာဝင်ရောက်တာဝန်ထမ်းဆောင်မှုခွင့်ပြုမှာဖြစ်တဲ့အကြောင်းဒီလ22ရက်နေ့ကကျင်းပတဲ့စစ်ကောင်စီအစိုးရအဖွဲ့အစည်းအဝေးအတွင်းမှာထည့်သွင်းပြောဆိုထားပါတယ်လက်ရှိနေပြည်တော်မှာကျင်းပနေတဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကို NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့3ဖွဲ့နဲ့မထိုးထားတဲ့အဖွဲ့5ဖွဲ့ကပါဝင်တက်ရောက်ခြင်းမရှိပါဘူးစစ်ကောင်စီတက်တွေနဲ့လည်းတပ်ဆိုင်ရာဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်စစ်ကောင်စီဘက်ကနေကြားဆောင်တက်ဒါမှမဟုတ်စစ်တပ်ထဲမှာပါဝင်ထမ်းဆောင်မှုကန့်လန့်ပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကတော့သူတို့ဘက်ကအစင်သစ်မဖြစ်သေးဘူးလို့တုံ့ပြန်ထားပါတယ်။လေးလာသုံးသက်သူတွေကတော့လက်ရှိအခြေအနေမှာလက်နက်ကိုင်တပ်တွေကိုရပ်တည်မှုပုံစံပြောင်းလဲရေးက NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောမထိုးသေးတဲ့အဖွဲ့တွေအတွက်ပါအခက်အခဲရှိနေတယ်လို့မြင်တဲ့အကြောင်းသုံးသက်ပြောဆိုကြပါတယ်ခင်ဗျာ။
လေရတာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့စစ်ကောင်စီငြိမ်းချမ်းရေးဆွေးနွေးပွဲအကြောင်းကိုကိုငိမ့်ညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဘက်ငွေနဲ့ဒေါ်လာငွေလဲလှယ်မှုနှုန်းထားတွေစံချိန်တင်မြင့်တက်လာတဲ့အကြောင်းသတင်းမတိုင်ခင်မှာတော့အရင်ဆုံးစကိုင်းတိုင်းမင်းကြီးမြို့နယ်ကျွန်းလာမြို့နယ်နဲ့ကောလင်းဘက်ကတိုက်ပွဲအခြေအနေသတင်းကိုပြောပြပေးချင်ပါတယ်။စကိုင်းတိုင်းမင်းကြီးမြို့နယ်ကျွန်းလာမြို့နယ်တဖန်းစိတ်အနောက်ဘက်မှာရှိတဲ့တဲပင်စိတ်ဆဲရွာကိုစစ်ကောင်စီတပ်တွေကလေကြောင်းကနေကြာသာပတိနေ့ညနေကပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲတွေဟာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေအပြင်စစ်ကောင်စီကိုထောက်ခံတဲ့ပြူစောတိအဖွဲ့တွေနဲ့လည်းဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားနေပါတယ်။ကျွန်းလာမြို့နယ်နဲ့ကောလင်းမြို့နယ်အဆက်တိုက်ပွဲအခြေအနေနောက်ဆုံးသိထားတဲ့သတင်းတွေကိုတော့ကိုစံကျော်ကပြောပြပေးပါရှင်
။စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်ကျွန်းလာမြို့တဲပင်စိတ်ကျေးရွာကကျေးရွာသား2ဦးထိခိုက်ဒေဆုံးခဲ့တယ်လို့ဒေသခံတူကပြောပါတယ်
။အဲလုံးလုံးတဲ့2ယောက်ကတော့တည်ကြတယ်လို့ပြောတယ်။တဲပင်စိတ်ရွာကနေပါပဲ။တယောက်ကယောက်ျားလေးနာမည်ကတော့ကိုနိုင်ဝင်းလို့ပြောတယ်။မိန်းကလေးနာမည်ကတော့မသိရသေးဘူးပေါ့။ပြေးရင်နဲ့ဆက်လီဘောမှာရဟတ်ရင်နဲ့ပြစ်ခံရတာပေါ့ဗျာ။ဆက်လီဘောတက်တဲ့အချိန်ပေါ့
။လက်တလောမှာတေဆုံးသူ2ယောက်ကိုပဲဒေသခံတွေကအတီးပြူပါတယ်။စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုတက်ကတဲပင်စိတ်ရွာထဲဝင်တက်ဆွဲထားတဲ့အတွက်နောက်ထပ်တေဆုံးဒဏ်ရာရတဲ့ဆင်းကိုအသေးစိတ်အတီးမပြူနိုင်သေးပါဘူး။တဲပင်စိတ်ရွာဟာကျွန်းလာမြို့နယ်နဲ့ကောလင်းမြို့နယ်အဆက်မှာတည်ရှိတာဖြစ်ပြီးကောလင်းမြို့နယ်မှာနယ်မြေရှင်းလင်းနေတဲ့စစ်ကောင်စီတပ်ကရွာထဲကိုရုတ်တရက်ဝင်လာခဲ့တာပါဒီလိုနယ်မြေရှင်းလင်းတဲ့စစ်စင်ရေးကြောင့်အနီးအနားကျေးရွာ20လောက်မှာဒေသခံတွေနေအိမ်တွေကိုစွန့်ခွာထွက်ပြေးနေကြပါတယ်ဩဂုတ်25ရက်ညပိုင်းကတော့ကျွန်းလာမြို့တထေးကုန်းရက်ကွယ်မှာနေထိုင်တဲ့တားဖနှူးကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းဆီးသွားခဲ့ပြီးဒီနေ့တောက်ကြနေမနဲ့တရမြိုင်စည်းတောင်ဘက်နဲ့ကျွန်းလာဘူတာအနီးမှာတေဆုံးနေတဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ရတယ်လို့မျက်မြင်ဒေသခံတူဦးကပြောပါတယ်မနေ့ကညနေပိုင်းမှာကျွန်းလှမျိုးကဒေသခံရွာသား9ဦးထက်မနည်းကိုစစ်ကောင်စီတပ်တွေဖမ်းဆီးတာခံခဲ့ရပါတယ်။တိုက်ပွဲတွေဟာစစ်ကောင်စီကိုထောက်ခံတဲ့ပြူစောတိအဖွဲ့တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာလည်းဖြစ်ပွားနေတာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးက
ခုလဲမှာသူတို့ဟိုစစ်ကောင်စီကစစ်သားတယောက်စနှစ်ယောက်စနဲ့ပြူစောတိနဲ့စခန်းချထားရှိတယ်ဗျ။ဟိုဘက်ကလည်းအင်းလက်ညကိုအဲ့ဒါမှဖြစ်တာည10နာရီခွဲလောက်မှဖြစ်တာ။ကြာဆုံးမှုကတော့တယောက်ကြပြီးမှတယောက်တန်ရသွားတယ်ဗ
ျမုံရွာရာကြီးလမ်းအတိုင်းကလေးဝမြို့နယ်နဲ့မင်းကင်းမြို့ဘက်ကိုစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲတွေထပ်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြပါတယ်အနီးနားကျေးရွာကရွာသားတွေကတော့ဘေးလွတ်ရာကိုရှောင်တိမ်နေကြပါတယ်ခင်ဗျာ
စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနောက်ပြီးတော့ဒေသခံပြည်သူကာကွယ်ရေးတပ်တွေပြူစောတိတပ်ဖွဲ့တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းဘက်ငွေနဲ့ဒေါ်လာငွေလဲလှယ်မှုနှုန်းထားတွေစံချိန်တင်မြင့်တက်လာနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ထိုင်းဘက်ငွေနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းဟာမြန်မာကျပ်ငွေတန်ဖိုးကတရက်ထဲမှာတင်3ချိန်လောက်ပြောင်းလဲနေပြီးတော့တန်ဖိုးထောက်လျှောက်ကျဆင်းလာနေတယ်လို့ဘက်ငွေနဲ့အလုပ်လုပ်နေတဲ့ပြည်တွင်းလုပ်ငန်းရှင်တွေကပြောပါတယ်စီးပွားရေးမတည်ငြိမ်မှုကိုစိုးရိမ်လာတဲ့ငွေရှင်တွေဟာတန်ဖိုးခိုင်မယ်လို့ထင်တဲ့သူတို့ယုံကြည်တဲ့ရွှေနဲ့အမေရိကန်ဒေါ်လာအပြင်ထိုင်းဘက်ငွေတွေကိုဝယ်ယူတာနောက်ပြီးတော့ထိုင်းနိုင်ငံဘက်မှာအိမ်ချမ်းမြေရင်းနှီးမြုပ်နှံနေတာကြောင့်ဆက်ဆက်တန်ဖိုးတွေကဈေးဆက်ပြီးတော့တက်နေတာပါရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရန်နိုင်ပြောပြပေးပါရှင
်ဒီနေ့ဩဂတ်လ26ရက်နေ့နေ့လယ်ပိုင်းပြည်မငွေလဲနှုန်းမှာဘက်ငွေ1200ကိုမြန်မာကျပ်ငွေ3000ဖြစ်လာပါတယ်ထိုင်းငွေတစ်ဘက်ကို90ကျပ်ဖြစ်လာတာပါပြည်တွင်းစိုက်ပျိုးရေးလုပ်ငန်းတွေအတွက်လိုအပ်တဲ့မျိုးစည်မြေဩဇာပိုးသက်စေးတွေကိုတရုတ်နိုင်ငံအပြင်ထိုင်းဘက်ကလည်းတင်သွင်းရတာဖြစ်ပါတယ်။ဒီဈေးနှုန်းတွေကြောင့်အဖြစ်မနေစိုက်ပျိုးတဲ့တောင်သူတွေကလွယ်ပြီးကျန်တဲ့သူတွေရဲ့ဝယ်လိုအားကတော့ကျသွားပါတယ်။ ဒါကြောင့်စိုက်ပျိုးရေးပစ္စည်းတင်သွင်းဖို့အခက်အခဲဖြစ်လာကြောင်းနေဆက်လုပ်ငန်းရှင်တဦးက VOE ကိုပြောပါတယ်။အဲ
့မှဆိုရင်တို့တို့စိုက်ပျိုးရေးကမှတောင်းနေဆက်ဆိုင်မှာဟုတ်သူတို့တကယ်ကဖြစ်တဲ့အခါကျတော့ဆိုင်းကြီးချက်တိုင်းတော့လိုက်ကြလို့မရအောင်ပေါ့နော်။အရင်ခါရုံတော့အရင်ချက်အောင်ခိုင်းအောင်ဖြည်းဖြည်းချက်နေရတာပေါ့။တစ်ခါဝယ်လိုက်ရင်တစ်ခါချုံးဖြစ်နေအောင်လုပ်ရအောင်ဟောင်း။ဒါကလည်းတော့ရှက်မှာကြာလုပ်ငန်းရှက်မှာ
။ American Dollar ကတော့ဒီနေ့ပြင်ပကြိုင်ရောင်းကြိုက်ဝယ်ဈေးကွက်မှာဒေါ်လာကို7,000ကျော်လာပြီဖြစ်ပါတယ်။မြန်မာပြည်ရဲ့လက်ရှိအခြေအနေကငွေတန်ဖိုးကျတာတခုတည်းနဲ့မဟုတ်ဘဲငွေကြေးဖောင်းပွားတဲ့ကြီးမားတဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်လို့အထွေထွေအိမ်ဆောက်ပစ္စည်းသွင်းကုန်လုပ်ငန်းရှင်တဦးက VOE ကိုပြောပါတယ
်။လက်ရှိမှာတော့လူသေးစားကြောင်းတဲ့မြေကတော့တော့ရှိမှာပေါ့။မင်းရအောင်ဆက်ပါပြီးဖြစ်တဲ့တော့ကြောက်မှာပေါ့နော်။ဒီလိုကပြည်သူတော်ကြီးဆိုးရတာလည်းဒီတော့ကိုပတ်ပြရအောင်။ကျင်းတွင်းနဲ့ဒီလိုတန်ရတဲ့လက်ဒီကန်ဆက်တဲ့ဒီကကကျောင်းနဲ့တန်နဲ့ရှင်းပြဝဲတဲ့ခါမှလည်းရှင်းပြမိုးပါပါနေတဲ့ဒီကပြေရှင်လို့ချိန်မှာပေါ့
။ American Dollar ကိုဘူဘန်ကထိန်းချုပ်ပြီးတဲ့နောက်ပြည်တွင်းမှာဒေါ်လာရှားပါတဲ့ပြဿနာဖြစ်ပေါ်ခဲ့ပြီးကုန်စည်နှုန်းကလည်းတောက်လျှောက်တက်လာပါတယ်။ပို့ကုန်လုပ်ငန်းရှင်တွေရလာတဲ့အမေရိကန်ဒေါ်လာတွေက35ရာခိုင်နှုန်းကိုလွတ်လပ်စွာသုံးစွဲခွင့်ပြုမယ်ဆိုပြီးဘူဘန်ကမကြသေးခင်ကဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့ပြဿနာကတော့ပြည်ထောင်သွားမှာမဟုတ်ဘူးလို့သွင်းကုန်လုပ်ငန်းရှင်ကစပြောပါတယ
်။တစ်ခါမှလည်းနိုင်ငံတော်အနေနဲ့ကလည်း35ရာခိုင်နှုန်းပြန်ပြီးတုံးတယ်ဆိုမှတကယ်တကယ်ကတော့နံပါတ်ပဲရှိတာပေါ့။တုံးလို့တကယ်ထောက်ဖို့မရှိဘူးပေါ့။အဲဒီပြဿနာတွေကကျွန်တော်တို့ဒီလုပ်ငန်းရှင်တွေခံရတယ်ပေါ့နော်။လုပ်ငန်းရှင်ခံရတာသာတို့ခံရမှာလေအတူတူပဲလို့ကျွန်တော်တို့သာပြောရအောင်ဗျာ
ပြည်တွင်းမှာရွှေပြင်ပပေါက်ဈေးကလည်းဆက်တက်နေပြီးတော့တစ်ကြက်သားကိုကြက်28သိန်းအထက်မှာရှိနေပါတယ်မြန်မာနိုင်ငံသားတွေထိုင်းနိုင်ငံမှာအိမ်ယာဝယ်ယူတာတွေများလာတာကလည်းကြက်ငွေဘတ်ငွေလဲလှယ်တာမှာအပြောင်းအလဲဖြစ်ခဲ့တယ်လို့လုပ်ငန်းရှင်တွေကခံမှတ်ပါတယ်အမြင်ဖော်လိုတဲ့အိမ်ချမ်းမြေလုပ်ငန်းရှင်တို့ကတော့ထိုင်းနိုင်ငံမှာအိမ်ယာဝယ်ယူဖို့စိတ်ဝင်စားသူကဩဂတ်လထဲမှာပိုပြီးများလာတယ်လို့ VOE ကပြောပါတယ်ဘူဘန်ကတော့ဒေါ်လာအယောင်းဝယ်ပြုလုပ်တာကိုထိန်းချုပ်ထားဆဲဖြစ်ပြီးတော့ဤညွန်ငွေလဲနှုန်းကိုလည်းဒေါ်လာကို1100ကျပ်သတ်မှတ်ထားဆဲဖြစ်ပါတယ်ခင်ဗျာ
ထိုင်းဘတ်ငွေနဲ့ဒေါ်လာငွေတွေဈေးတက်ပြီးတော့မြန်မာကျပ်ငွေတန်ဖိုးကျဆင်းပြီးတော့မတည်ငြိမ်တဲ့စီးပွားရေးခြေနေဖြစ်ပေါ်နေတဲ့အကြောင်းကိုရန်နိုင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံသားသတင်းတောင်များအတင်းမှကျင်းပတဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲအကြောင်းသတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကိုဖြေရှင်းတဲ့နေရာမှာတော့ရိုဟင်ဂျာမွတ်စလင်တွေရဲ့အမျိုးသားရေးလက္ခဏာနဲ့သမိုင်းကြောင်းအရာတည်ရှိမှုကိုလက်ခံမှုလိုတဲ့အကြောင်းရိုဟင်ဂျာအရေးထောက်ခံသူတွေနဲ့အဲ့ဒီပြည်ပခန့်ကိုဖြေရှင်းနိုင်ရေးထက်ထဲဝုံဝုံပါဝင်ဆောင်ရွက်နေသူတွေကထောက်ပြကြပါတယ်။နိုင်ငံတွင်းကတခြားတိုင်းရင်းသားတွေနဲ့အတူဒန်းတူအခွင့်အရေးပေးရမယ်ဆိုတဲ့အခြေခံအဖြစ်အချက်ပေါ်မှာစဉ်းစားသင့်တဲ့အကြောင်းမနေ့ညတုန်းကထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံသားသတင်းတောက်များအသင်းမှကျင်းပတဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲမှာထောက်ပြပြောဆိုတာဖြစ်ပါတယ်။ဦးသိန်းကဘန်ကောက်ကနေသတင်းပေးပို့ထားပါတယ်ရှင
်ရိုဟင်ဂျာတွေကနိုင်ငံသားခွင့်ရေးကိုမတရားညှဉ်းပယ်ခံထားရသူတွေဖြစ်တဲ့အတွက်သူတို့ရဲ့ခွင့်ရေးကိုပြန်အသိအမှတ်ပြုဖို့လိုတဲ့အကြောင်း NUG ဂျာကာလာမျိုးသားညီညွတ်ရေးဆိုရလူခွင့်ရေးဝန်ကြီးဌာနရဲ့အကြံပေးဦးအောင်ကျော်မိုးကမနေ့ကဆွေးနွေးပွဲမှာပြောဆိုသွားပါတယ်2018ခုနှစ်ကမြန်မာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေသိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့
Like we often call, we are stateless. No, we are not a stateless. A state belongs to us.
ကျွန်တော်တို့နိုင်ငံမဲ့တွေလို့မကြကနာခေါ်ခံရပါတယ်မဟုတ်ပါဘူးနိုင်ငံကကျွန်တော်တို့ကိုပိုင်တယ်လို့ကျွန်တော်တို့ကလည်းပိုင်ပါတယ်အခုဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့သူတွေထဲမှာနိုင်ငံသားမဟုတ်ရင်ခြင်ထားတဲ့သူတွေရှိပါတယ်အခုအထိသိမ်းထားတော့မှာပဲသူတို့ရဲ့နိုင်ငံသားခွင့်ရေးတရားမဝင်သိမ်းခံခဲ့ရတာဘာလို့ကိုအောင်ကျော်မပြောသွားတာပါရိုဟင်ဂျာဒုက္ခသည်အရေးကိုဖြေရှင်းရမှာသူတို့ရဲ့နိုင်ငံသားခွင့်ရေးကိုအတိအမှတ်ပြုလို့ရဲဆိုတာကိုအွန်လိုင်းကပါဝင်ဆွေးနွေးတဲ့အရင်ကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ရေးချန်ပီကော်မရှင်ဖွဲ့ဝင်သူဖြစ်ခဲ့သူနယ်သာလန်နိုင်ငံဆိုင်ရာသံမကြီးအောင်လက်တီဒီယာဘန်ဒန်အာဆန်လည်းပါဝင်ပါတယ
် If reading Myanmar's current citizenship legislation not in line with international
လက်ရှိမြန်မာနိုင်ငံမှာရေးဆွဲထားတဲ့နိုင်ငံသားဖြစ်ခွင့်စီစဉ်တဲ့ဥပဒေဟာနိုင်ငံတကာစံချိန်စံညွှန်းနေနဲ့မညီဘူးဒီကိစ္စကိုဦးစားပေးမဖြေရှင်းဘူးဆိုရင်ပြဿနာကဆက်ပြီးတော့ကြီးထွားနေဦးမှာပါပဲတခုလုံးကိုကြဲကြဲပြန့်ပြန့်ခြုံကြည့်ဖို့လိုပါတယ်လို့ကျမအလေးနဲ့ပြောချင်ပါတယ
်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့အကြောင်းမကြသေးခင်တုန်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နော်လင်းဟေဇာနဲ့တွေ့ဆုံခဲ့တဲ့စစ်ကောင်စီကြေကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထပ်မံပြောဆိုထားပါတယ်မြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့တယ်ဆိုတဲ့အထောက်အထားပြနိုင်ပြီဆိုရင်နေရရင်းမှပြန်လည်လက်ခံမှုစီစဉ်မဲ့အကြောင်းဒါပေမဲ့လည်းဒုက္ခတွေပြန်လည်လက်ခံရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်က နှစ်နိုင်ငံကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်ဆင်းကိုပေးရခြင်းမရှိဘူးဆိုပြီးပြောဆိုထားပါတယ်။မနေ့ကဆင်းနေပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာနိုင်ငံခြားရေးအတွင်းဝင်ဟောင်းရှက်ခီလ်ဒူဟိတ်လည်းအွန်လိုင်းကနေပါဝင်ဆင်းနေပါတယ
်။ really fighting for the rights and privileges in the international community. I don't know how many
ကျွန်တော်တို့ကသူတို့ကိုလက်ခံထားယုံတင်မဟုတ်ပါဘူး။သူတို့အခွင့်အရေးရပိုင်권တွေအတွက်လည်းနိုင်ငံတကာအလဲမှာတိုက်ပေးခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်နိုင်ငံခေါင်းဆောင်တွေအများအပြားတွေ့ဆုံပြီးတော့ဒီဒုက္ခသည်တွေနှိမ့်ဆက်ညှဉ်းပန်းခံရတဲ့အကြောင်းတွေသူတို့ကိုကူညီထောက်ပံ့ပေးဖို့အကြောင်းတွေကိုဝန်ကြီးချုပ်ရှိတ်ဟာဆီနာကိုယ်တိုင်ထပ်ခါတလဲလဲပြောပေးနေခဲ့တာ
ပါ။ရိုဟင်ဂျာပြည်ထနာကိုနိုင်ငံရေးပြည်ထနာတရားဖြစ်မစင်စားပဲစီရေးရဖြစ်ရှင်းခဲ့တာအကြောင်းအမားယွန်းနေပေါ်ပေါက်ခဲ့တာလို့သူကဝေဖန်ပါတယ်။တိုင်းနဲ့ကြည့်တဲ့ရိုဟင်ဂျာတွေနေရာရင်းကထွက်ပြေးခဲ့တာ၅နှစ်ရှိပါပြီ။မြန်မာနိုင်ငံပါဝင်လက်မှတ်ရေးထိုးထားတဲ့လူမျိုးတွေတပ်ဖြတ်မှုဆိုင်ရာဒါစီရေးနိုင်ငံတကာစာချုပ်ကိုချိုးဖောက်ခဲ့တာဆိုပြီး ICJPB ဆိုင်ရာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားပါတယ်။တရားဥပဒေအရရေယူနိုင်ရေးကြိုးပမ်းချက်တွေအပေါ်အရင်ကမ္ဘောဒီးယားနိုင်ငံလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့ခမာနီခေါင်းဆောင်ဟောင်းတွေကိုရေယူနိုင်ရေးနိုင်ငံတကာခုံရုံးမှာထိတ်တန့်ဥပဒေချန်ပေးဖြစ်ပါဝင်ခဲ့တဲ့လက်ရှိနိုင်ငံတကာတရားရေးနဲ့တာဝန်ခံမှုဆိုင်ရာအသင်းဒါရိုက်တာကင်းစလီအဘော့လည်းလူကိုယ်တိုင်မနေ့ကဆွေးနွေးသွားပါတယ
်။ I always recall when I say to people that justice will arrive, but it might take time.
တရားဥပဒေအရရေယူနိုင်ဖို့ဆိုတာအချိန်ကြာပါတယ်။ဒါပေမဲ့ရောက်လာပါလိမ့်မယ်။ဒီလိုပြောနိုင်တဲ့အကြောင်းရင်းတစ်ခုကတော့သူတို့ညင်လို့မရတော့တဲ့အထောက်အထားတွေမြန်မာနိုင်ငံအတွင်းရဲရင်တဲ့လူမှုအခြေပြုဖွဲ့စည်းတွေရဲ့ဆယ်စုနှစ်ချီစုဆောင်းခဲ့တဲ့အထောက်အထားတွေရှိနေပါပြီ။နိုင်ငံတကာအဖွဲ့အစည်းတွေရဲ့အထောက်အထားတွေတည်းမဟုတ်ပါဘူး။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့တွေအထူးကိုယ်စားလှယ်ဒုခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတဲ့လူငယ်ချမ်းသာခွင့်အဖွဲ့ကြီးလို့ဒုခွင့်ရေးအဖွဲ့ရဲ့လှုပ်ဆောင်ချက်တွေပ
ါမနေ့ကထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအတင်းမှာကျင်းပတဲ့ရိုဟင်ဂျာရေးဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာတဲ့လှေစီးပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ထိုင်းနိုင်ငံခြေဆိုင်ရိုဟင်ဂျာ Peace Network ကဟာဂျီအစ်စမီလဲလာရောက်ပါတယ်မြန်မာနိုင်ငံမှာနေပေါင်းများစွာရပ်တည်နေထိုင်ခဲ့တဲ့ခွင့်ရေးတွေပြစ်ပယ်ခံခဲ့ရတယ်လို့သူက VOA ကိုပြောပါတယ်
ကျွန်တော်တို့ကဗမာပြည်မှာမွေးတယ်မြန်မာနိုင်ငံမှာကျွန်တော်မွေးတယ်ကျွန်တော်အပေလည်းမြန်မာနိုင်ငံမှာပဲမွေးတယ်ကျွန်တော်အဖိုးလည်းမြန်မာနိုင်ငံမှာလည်းမွေးတယ်နောက်ပြီးတော့ကျွန်တော်အပေရောအဖိုးရောအကူနောကဟိုဗာလဲ government service လုပ်ခဲ့တဲ့လူတွေပဲကျွန်တော်အပေလေးကျောင်းဆရာကျွန်တော်အဖိုးလေးကျောင်းဆရာအဖိုးရအပေလေးကျောင်းဆရာအဲ့ဒါကျွန်တော်တို့ကဒီမြန်မာနိုင်ငံပေါ်မှာတိုက်စာရှိတဲ့ကျွန်တော်မြန်မာနိုင်ငံကိုပြန်ရှင်တဲ့ဒါပေမဲ့အခုလောလောဆယ် DSC မှာlife safety မရှိဘူး safety မရှိဘူး dignity မရှိဘူးကိုယ်ရဆက်ဆိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်ကပြန်လို့မရတာတကယ်လို့လူသားတယောက်ရာတင်းတဲ့အကွင့်ရေးကိုကျွန်တော်ရရတယ်ဆိုရင်ကျွန်တော်လည်းပြန်မှာပဲ
တိုင်းနဲ့ကြည့်တဲ့ရိုဟင်ဂျာတွေနေရက်ကနေထွက်ပြေးခဲ့တဲ့၅နှစ်ပြည့်အချိန်ဖြစ်တာကြောင့်ရိုဟင်ဂျာရေးဟာနိုင်ငံတကာအလဲမှာဖယ်တော့မှမရခဲ့ဘူးတဲ့အထူးအာရုံစိုက်ခံရတဲ့အရေးကိစ္စတစ်ခုဖြစ်နေပါတယ်ဒါပေမဲ့လည်းသူတို့ရပိုင်ခွင့်သူတို့ရဲ့ရည်တည်ခွင့်နေရပြန်ခွင့်တွေကကမ္ဘာ့အရာကြီးနိုင်ငံတွေဦးစားပေးနေကြတဲ့တခြားအကြောင်းအရာတွေကြားမှာအခုလိုထိမ့်မဲ့အချိန်ကာလကြော်လွန်သွားရင်တဖြည်းဖြည်းပြန်မေးမိန်သွားမလားဆိုတဲ့စိုးရိမ်မှုနဲ့မေးခွန်းထုတ်မှုတွေလည်းမနေ့ကဆွေးနွေးပွဲမှာရှိခဲ့ပါတယ်ကျွန်တော်သိထိုင်ဦးပါခင်ဗျာ
မနေ့ညတော့ကထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံသားသတင်းတောက်များအတင်းမှာကျင်းပခဲ့တဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲအကြောင်းဦးသိန်းထိုင်ဦးကဘန်ကောက်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့သတင်းအနေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA အမေရိကန်တန်ရဲ့2022ခုနှစ်ဩဂုတ်လ26ရက်တောက်ကြညာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီအထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်ကိုဆောင်မျောနာဆင်ကြပါရှင
်။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း ဗီအိုမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်တင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA American တန်ရဲ့တောက်ကြညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီအထိအစီအစဉ်မှာတော့တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။သုတဆုံလင် American တခွင်နဲ့သိပ္ပံနဲ့နီးပညာမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်။အမျိုးသမီးတွေဟာတခါတရံမှာတော့ကိုယ့်ရဲ့ခံစားချက်တွေကိုလစ်လျူရှုပြီးတော့ကိုယ့်ကိုယ်ကိုပြန်မြင်ဖို့မေ့လျော့နေရင်းကနေကိုဟာဘယ်သူလဲဆိုတာမသိတော့အောင်ဖြစ်သွားတတ်ကြတယ်လို့ကာလတာအနုပညာပြခန်းတီထောင်သူမတ်စုထွေးအောင်ကပြောပါတယ်။ဒါကြောင့်အနုပညာဖန်တီးမှုတွေကနေတစင်အမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့ခံစားချက်တွေကိုနားလည်ပြီးတော့အချင်းချင်းမျှဝေဖွင့်ဟပြောဆိုနိုင်မှုရည်ရွယ်တဲ့ထင်ဟမျှဝေတွဲလက်တွေဆိုတဲ့အစီအစဉ်ကိုဂျာမန်ယဉ်ကျေးမှုစင်တာ Gothel Institute နဲ့အတူလက်တွဲလှုပ်ဆောင်ဖြစ်တယ်လို့မတ်စုထွေးအောင်ကပြောပါတယ်။ဒီအစီအစဉ်ကအမျိုးသမီးတွေအတွက်ဘလို့စိတ်ခွန်အားဖြစ်စေနိုင်ပါသလဲ။ဘာကြောင့်အရေးကြီးသလဲဆိုတာကိုမတ်စုထွေးအောင်ကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်။
There's a path we must choose sometime. Gotta stand up and fight sometime. အခုကလေကျွန်မအဓိကဒီနေ့လေ့ကျင့်တဲ့အကြောင်းအရာကတော့မက်ဆုထွေးအောင်တို့ကနေပြောမှာပေါ့နော်ဒီထင်ဟမြဝေတွဲလက်တွေဆိုတဲ့ဒီအစီအစဉ်တစ်ခုကိုမက်ဆုထွေးအောင်တို့လုပ်နေတာကိုတွေ့ပါတယ်ဆိုတော့ဒီအစီအစဉ်လေးမှာကြည့်လိုက်တဲ့အခါကျတော့ဒါလူတွေရဲ့ဒီဟိုအနုပညာဖန်တီးမှုတွေကနေပြီးတော့တဆင်မှာကိုယ့်ရဲ့စိတ်ခံစားချက်တွေကိုနော်ထုတ်ဖို့ပြောလာအောင်အချင်းချင်းအပြန်လန်ဖလှယ်ပြီးတော့မှစိတ်သက်ခွန်အားတွေဒီမြင့်တင်ပေးနိုင်မှုအတွက်လုပ်နေတယ်ဆိုတဲ့ဟာကိုဒီဒီဒီအတွက်ပေါ့နော်စွန်းနီဝိုင်းလေးတွေကိုမက်ဆုထွေးအောင်ကဥဆောင်ပြီးတော့လုပ်နေတယ်ဆိုတာကိုတွေ့ရပါတယ်ဆိုတော့ဒီဟာကဒီအမျိုးသမီးတွေအတွက်ကိုလည်းအဓိကအလေးပေးပြီးတော့လုပ်နေတယ်ဆိုရလဲသိရတယ်ဆိုတဲ့ခါကျတော့ဒီလိုလုပ်ဖြစ်ဖို့အတွက်စိတ်ကူးပေါ့နော်ဒီလိုအကျိုးဘယ်လိုရခဲ့တယ်လဲဘယ်လိုကနေစပြီးတော့မှဒီစီစဉ်လေးကိုစလုပ်ဖြစ်တယ်လဲဆိုတာလေးကိုအရင်ဆုံးပြပြပေးပါလား
ဒီ season ကကြတော့ German ယဉ်ကျေးမှုစင်တာ Gothel Institute ကနေပြီးတော့စပြစ်ခဲ့တာအာ title လေးကိုလည်းထင်ဟမြဝေတွဲလက်ဒီဆိုပြီးတော့ကြတော့နာမည်ပေးထားတယ်အဲဒီ season ကိုစပြစ်တာကအဲယဉ်ကျေးမှုစင်တာရဲ့ director အပြောင်းလဲတယ်ပေါ့နော် director အမျိုးသမီးစပြောင်းလဲတဲ့အချိန်မှာအာ gallery tour လဲရောက်လာတယ်လာတဲ့အချိန်မှာသူမိခွန်းလေးတချို့ကိုလည်းမေးတယ်ပေါ့လက်ရှိဖြစ်နေတဲ့အခြေအနေတွေရဲ့ဒီ community ကို art နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးโอ้สตาร์ทโปเปโลยามละเอ่อคอมมูนิตี้เนี่ยเชิดเสร็จไปบาริลงโลยามละဆိုတော့အချိန်မှာဒီ art เนี่ยလူတွေရဲ့ mental health care ကိုဟို connect လုပ်ပြီးတော့လုပ်လို့ရှင်ရဲ့အဆင်ပြေတယ်ဆိုပြီးတော့အော်ကျွန်တော်အကြံပေးခဲ့မိရယ်ပေါ့เนาะအဲ့ဒီနောက်ပိုင်းမှာဒီ program of care ဆိုပြီးတော့ဒီ program လေးဖြစ်လာခဲ့တယ်ဖြစ်လာတဲ့အချိန်မှာကျွန်တော်က program 3ခုမြောက်ပေါ့ပထမမှာလဲဆရာနဲ့ဆရာမကအာ art healing နဲ့ပတ်သက်ပြီးလုပ်ခဲ့တယ်ဒုတိယမှာကျတော့music therapy like music expression ဆိုတဲ့ title နဲ့အဲဆရာနဲ့ဆရာမနောက်ထပ်နှစ်ယောက်ကလုပ်ခဲ့တယ်ပေါ့ဒီတတိယမြောက် program မှာကျတော့ကျွန်တော်က reflect yourself through art ဆိုပြီးတော့အမျိုးသမီးတွေအတွက်သီးသန့်ကိုကျွန်တော်အချိန်ပေးပြီးလုပ်ချင်တဲ့အတွက်ကြောင့်မလို့ကျွန်တော်ရဲ့ program မှာတော့ကျွန်တော်အမျိုးသမီးတွေသီးသန့်ပဲလုပ်ဖြစ်ခဲ့တယ်ရှင
်ဒီ live with art ဆိုတာကအနုပညာနဲ့ဘဝကိုဘယ်လိုအကောင်းဆုံးနေထိုင်နိုင်မလဲဆိုတဲ့သဘောပြောချင်တာလို့ချက်ပါတယ်အမျိုးသမီးတွေတက်ဆိုလို့ရှိရင်လည်းဒီအနုပညာဖန်တီးမှုတွေကနေပြီးတော့တဆင့်ပေါ့နော်ကိုကိုကိုဘလို့ပြန်ပြီးတော့မှကိုရဲ့အဲအခန်းစားချက်တွေအတွေးတွေကိုဘလို့ပြန်ပြီးတော့ပြန်လဲသုံးသပ်နိုင်မလဲဘလို့ပို့ပြီးတော့စိတ်ခွန်အားတွေပြန်လဲတည်ဆောက်နိုင်မလဲစသဖြင့်လို့နားလဲပါတယ်ကျတော့ဒီလိုအခြေအနေမျိုးကမြန်မာနိုင်ငံရဲ့လက်ရှိအနေအထားမှာဘလောက်ထိလိုအပ်နေတယ်လို့ရောပြောလို့ရမလဲ
တကယ်တော့အနုပညာနဲ့နေထိုင်ခြင်းဆိုတဲ့အရာကတော့ဟိုမြန်မာနိုင်ငံမှာမဟုတ်ပါဘူးနေရာတိုင်းအတွက်လိုအပ်တယ်နေရာတိုင်းမှာလိုအပ်တယ်ပြီးတော့ဟိုမိန်းကလေးတွေအတွက်လည်းမလို့မဟုတ်ဘူးပေါ့နော်မိန်းကလေးအတွက်တည်းမဟုတ်ဘူးလူတိုင်းအတွက်လိုအပ်တယ်အဲပို့ပြီးတော့လိုအပ်တာတော့ stress အများကြီးပြီးပြီးတော့ crisis တွေအများကြီးကြုံနေရတဲ့နေရာမျိုးမှာတော့ပို့ပြီးတော့လိုအပ်တာပေါ့ရှင်ပြီးတော့ဟိုကျွန်တော်ကိုယ်တိုင်ဒီနေရာတစ်ခုကိုရောက်လာဖို့အတွက်ကိုကျွန်တော်ရဲ့ identity ကိုကျွန်တော်မနည်း set လုပ်ခဲ့ရတယ်ပေါ့နော်ပြီးတော့ကျွန်တော်လှုပ်ချင်တဲ့လှုပ်ဖို့အတွက်အတိုက်ခံပေါင်းစုံကိုဖျက်ချော်ခဲ့ရတယ် အခြေအနေမျိုးတွေအများကြီးရှိရဲဆိုဟိုမြန်မာမိန်းကလေးမဟုတ်ပါဘူးအေရှန်မျိုးသမီးတော်တော်များများကဒီ rigid ဖြစ်တဲ့ family မှာဟိုကြီးလာရတယ်ဆိုတဲ့အချိန်မှာငါဘာလုပ်ချင်လဲငါဘယ်လိုသွားချင်လဲငါရဲ့ life ကိုငါဘယ်လို create လုပ်မလဲဆိုတာထက်သူများကပေးလိုက်တဲ့သူများကသတ်မှတ်ပေးထားတဲ့ life မှာidentity မှာနေခဲ့ရတာများတယ်ဆိုတော့ခါတလေကိုဟာဘာတူလဲဆိုတဲ့အဖြစ်မနေရှာရတဲ့သူတွေဆိုတော့အဲ့လိုမျိုးအမျိုးသမီးတွေကမြန်မာပြည်မှာအများကြီးရှိနေပါတယ်ဆိုတော့ကိုရှာဖွေဖို့လိုအပ်တယ်ကိုရဲ့ target ကိုတီးဖို့လိုအပ်တယ်အဲပြီးလို့ရှိရင်ကိုသွားချင်တဲ့ life ကိုကိုတိုင်းဖန်တီးဖို့အတွက်အများကြီးလိုအပ်ပါတယ်ရှင်အဲ့ဒီလိုမျိုးလေးတွေဖြစ်ဖို့အတွက်ကနံပါတ်1က self love ပေါ့နော်ကိုချစ်ဖို့လိုအပ်တယ်နောက်တစ်ခုက self awareness self knowing ပေါ့ကိုတတိထားဖို့ကိုတိဖို့လိုအပ်တယ်ဆိုတော့ဒီလိုမျိုး workshop လေးတွေကနေတဆင့်စားတဲ့ information လေးတွေကိုတစစီသိလာမယ်လို့ကျွန်တော်ထင်ပါတယ်ရှင်ဟုတ်ကျွန်တော်ထင်ပါတယ်ဆိုတာထက်ကျွန်တော်ကိုယ်တိုင်ဒီလိုမျိုးဖြတ်တန်းခဲ့တာပေါ့ရှင
်ဆိုတော့ဒါအခုဒီလိုမျိုးစကားဝိုင်းလေးတွေကြတော့ဆွေးနွေးမှုပုံစံတစ်ခုရဲ့ပဲလားဒါမှမဟုတ်လို့ရှိရင်အမှုပညာဖန်တီးမှုတွေရောဘယ်လိုပုံစံလေးရောဟိုစီစဉ်ထားတာလဲအဲ့ဒါလေးပြောပြပ
ါဟုတ်တကယ်တော့ဒီဟာဆွေးနွေးမှုပုံစံဆိုတာထက်ကျွန်တော်က like ethics တော့ပေးရပုံစံပဲသွားတာပါဒီ workshop အတော်တွင်းမှာဆိုလို့ရှိရင်ကျွန်တော်ကကို aware ဖြစ်စီအောင်ကျွန်တော်ကူညီပေးတယ်ပြီးလို့ရှိရင်ကိုရဲ့ unconsciously ဖြစ်နေတဲ့ဟာကိုဟို medium ပေါ့နော်ကျွန်တော်တို့ဟို set goal တို့ say တို့အစရှိတဲ့အပေါ်မှာသုံးပြီးတော့ explore လုပ်ထက်အောင်ကျွန်တော်ကူညီပေးတယ်ပြီးရင်ဖြစ်လာတဲ့အဲသူတို့ရဲ့ unconsciously explore လုပ်ထားတဲ့အပေါ်မှာသူတို့ကိုယ်တိုင်ပဲသူတို့ aware ရှိနေပါပြီအတိုင်းဒါတစ်ခုထိ aware ရှိလာတဲ့အပေါ်သူတို့ရဲ့အဲသုံးသက်ချက်သူတို့ create လုပ်ထားတဲ့အပေါ်ပြောလာတဲ့အပေါ်မှာကျွန်တော်နားထောင်ပေးတယ်ပြီးလို့ရှိရင်တချို့ reflection လိုချင်တဲ့သူတွေအတွက်ကိုကျွန်တော်ပြန်ပြီးတော့ reflect လုပ်ပေးတယ်ဆိုတဲ့အချိန်မှာတယောက်နဲ့တယောက်အပြန်အလှန် land လုပ်ဖြစ်တယ်ပြီးတော့ဟိုသူတို့မမြင်တဲ့အချက်ကလေးတွေရှိတယ်ဆိုလို့ရှင်လဲကျွန်တော်ကဘေးကနေပြီးတော့မိမောင်းထိုးပြတဲ့ပုံစံမျိုးလေးတွေလုပ်ပေးတယ်ဒီနည်းနဲ့ပဲကျွန်တော်သွားတာပါရှင်သင်ကြားခြင်းမပါဘူးပြီးတော့ဟို guide လုပ်တာဆရာလုပ်တဲ့ပုံစံမျိုးမပါဘူးဆိုတော့ကိုပဲရှာဖွေတာပါကျွန်တော်ကဘေးကနေအေးထောက်ပံ့ပေးတဲ့သဘောကူညီပေးတဲ့သဘောပါပဲရှင်ဟုတ်ကဲ့
နော်အားလုံးဝိုင်းပြီးတော့စူးစီးပြီးတော့မှကဲကိုမှလူခန်းစားချက်တည်းရှိလဲစသဖြင့်အတူတူတပြေးညီပေါ့ထိုင်ပြီးတော့မျှဝေကြတဲ့ပုံမျိုးပေါ့
ကျွန်တော်တို့ဒီ program စလိုက်တဲ့အချိန်မှာကို aware လုပ်ဖို့အတွက်ကိုကျွန်တော်တို့ဒီ guidance meditation တွေသွားတယ်ပြီး body scan meditation လေးတွေလုပ်ပြီးတော့ကိုခန္ဓာကိုလစ်လျူရှုထားမိတဲ့ဟာတွေကဘာတွေလဲကိုရဲ့ခန္ဓာကကိုဘာတွေပြောနေသလဲကိုရဲ့ heart ကကိုဘာတွေပြောနေသလဲပေါ့နော်အဲ့ဒါတွေ aware ဖြစ်စေဖို့အတွက်ကိုကျွန်တော်တို့ကိုပဲ explore လုပ်ကြရပေါ့နော် explore လုပ်ပြီးသွားတဲ့အချိန်ကျတော့မှကျွန်တော်က median ရဲ့သုံးပုံသုံးလေးတချို့ကိုပြောပြရတယ်ပြီးတော့ unconsciously explore လုပ်ဖို့ကျွန်တော်အနေငယ်ပြောပြတာမျိုးလေးရှိရယ်ပြီးရင်သူတို့ကိုယ်တိုင်ပဲ create လုပ်တယ်ပြီးတော့မှသူတို့ create လုပ်တဲ့ artwork တွေကိုပဲသူတို့ပဲရှင်းပြတာပဲဒါပေမဲ့သူတို့မမြင်တဲ့အချက်ကလေးတွေကြလို့ရှိရင်တော့ကျွန်တော်သူတို့ရဲ့အဲတောင်းဆိုချက်အရာဆိုရင်ကျွန်တော်က reflect လုပ်ပေးတာမျိုးလေးတွေရှိရယ်ပေါ့နော်ဟုတ်ကဲ့
ကျွန်တော်လက်ရှိဆိုရင်ဒါမြန်မာနိုင်ငံမှာဆိုရင်ကိုဗစ်ကပ်ပြီးကြုံရတာတို့ပေါ့နော်နောက်ဒီနိုင်ငံရေးအခြေအနေအကျက်တဲကြီးခြားရမှာဆိုတော့စီးပွားရေးအကျက်တဲကြီးကြုံရတဲ့ခါမှာလူတွေအတွက်မုန်းချက်မှုတွေပိုများတယ်လေဆိုတော့ဒီလို program ဒီလိုအစီအစဉ်လေးတွေကအဲ့လိုဒီမြန်မာနိုင်ငံမှာအဲ့လိုအကျက်တဲကြီးခြားမှာနေနေရတဲ့လူတွေအတွက်ဘလို့အထောက်ပံ့နေပေးနိုင်မလဲဘလောက်ထိအထောက်အကူဖြစ်တယ်လို့ရောပြောလို့ရမလဲရှင
်ဒီလိုမျိုး program လေးတွေမှာ join လိုက်တဲ့အချိန်ကျတော့ number 1ပါတော့တွားပြီးတော့ focus ထားမိလဲဆိုကိုယ့်ရဲ့ self aware ပေါ့ကိုယ့်ရဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုကိုပြန်သုံးသပ်မိရယ်ပြီးတော့ကျွန်တော်တို့ကအပြင်အဆူညံမှုတွေကိုတအားနားထောင်လိုက်တဲ့အခါမှာကိုယ့်အတွင်းမှာကိုလုံးရမဲ့နေရာတွေကိုယ့်ရဲ့ direction တွေကပျောက်သွားတဲ့အခါတွေအများကြီးရှိရယ်ဆိုတော့ကိုယ့်ရဲ့ဖြစ်နေရဖြစ်တည်မှုကိုလည်းမေ့လျော့သွားတာတွေရှိရယ်အဲ့ဒါတွေအကုန်လုံးခဏနားပိတ်မျက်စိပိတ်ပြီးရဲ့အချိန်မှာကျွန်တော်တို့ဒီ art နဲ့အတူတူကျွန်တော်တို့ကိုကျွန်တော်တို့ self aware စပြီးတော့မြင်တင်နေပြီးတဲ့အခါကျတော့ဒီ art နဲ့အတူတူကျွန်တော်တို့ရဲ့ direction ကဘယ်ကိုသွားကျင်နေရလဲကျွန်တော်တို့ရဲ့ goal ကဘာလဲအစရှိသဖြင့်ပေါ့နော်ဟို program တစ်ခုချင်းစီပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ရဲ့design လေးတွေကတော့ क्वे ထားတာတော့ရှိတယ်ဆိုတော့အနည်းချုပ်ပြောရရင်နော်ကိုပြန်ပြီးတော့တတိမူမူစေရယ်ပြီးတော့ကိုသွားမဲ့လမ်းကြောင်းတစ်ခုကိုပြန်ပြီးတော့တတိမူမူစေရယ်ကို focus ပြန်ပြီးတော့ချက်တဲ့သဘောပေါ့ရှင်
ီလိုမျိုးအစီအစဉ်တွေထပ်ပြီးတော့ကြဲကြဲပြင်းပြင်းရှိဖို့လိုအပ်တယ်လို့ထင်လား
ဟုတ်ကဲ့လိုအပ်ပါတယ်လိုအပ်ပါတယ်ဆိုတာကလေကျွန်တော်ကိုယ်တိုင် title ပေးရက live with art ဆိုပြီး title အများသောအားဖြင့်တော့အခြေခံ title ကို live with art ပေါ့နော်ဒါပေမဲ့ workshop design ပေါ်မှာ mood ပြီးတော့ဟို title အသေးလေးတွေတော့နည်းနည်းလေးခွဲခွဲသွားရပေါ့ဒါပေမဲ့ခေါင်းစဉ်ကြီးရဲ့အောက်မှာ live with art ဆိုပြီးအမြဲတမ်းနာမည်ပေးလေးရှိတယ်ဘာဖြစ်လို့လဲဆိုတော့အမှုပညာလို့ပြောလိုက်လို့ရှိရင်စကလုံးကြီးပေါ်မှာ mood ပြီးအရင်ကြီးကြီးကျယ်ခံနိုင်နားမလဲဘူးဘာလဲငါနဲ့မသက်ဆိုင်ဘူးပကြီးဆွဲတတ်ရမှာလား music therapy ဆိုလို့ရှိရင်လည်း music ကိုတီးတတ်ရမှာလားနားလဲရမှာလား knowledge မရှိဘူးအစားရှိတဲ့ဖြင့်အမျိုးဆုံးဖြစ်တတ်ကြတယ်တကယ်တော့အမှုပညာဆိုတာနားလဲစရာလည်းမလိုဘူး just heart open heart ဒီနှလုံးသားကိုဖွင့်ထားဖို့ပဲလိုတယ်ခံစားဖို့ပဲလိုတယ်ဆိုတဲ့အချိန်ကြတော့ဒီလိုမျိုး knowledge အမှုပညာနဲ့လူတွေနဲ့ယဉ်ပါလာတဲ့အချိန်မှာလူရဲ့ heart ကပို့ပြီးတိမ်မွေ့လာတယ်တိမ်မွေ့လာတဲ့လူတွေရဲ့နှလုံးသားတိမ်မွေ့လာတဲ့လူတွေရဲ့ပတ်ဝန်းကျင်ကလည်းပို့ပြီးဆူပြီးလာတယ်ပို့ပြီး healthy ဖြစ်လာတယ် healthy ဖြစ်တဲ့ community ဖြစ်ဖို့အတွက်အမှုပညာကိုချစ်တတ်ဖို့လူကိုလိုအပ်တယ်ဒါကြောင့်ဒီလိုမျိုး workshop တွေကပို့ပြီးတော့လောက်လဲလောက်တင်တယ်လို့အမှုပညာနဲ့ကျွန်တော်တို့ community နဲ့ရင်းနှီးဖို့ကလည်းအနာဂတ်မှာပို့ပြီးတော့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ရှင်ဟုတ
်ကဲ့ပါတော့အခုလိုအချိန်ပေးပြီးတော့ဖြည့်ချပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါရှင်အခုလိုမျိုးမေးပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်မိုက်ဟုတ်ကဲ့ I found the power
ကလတာအမှုပညာပြကန်းတီထောင်သူမတ်စုထွေးအောင်ကိုဆက်သွယ်မေးမြန်းပြီးတော့မက်ခင်ဖြူထွေးကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့တုတ္တဆုံလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့တုတ္တဆုံလေအမေရိကန်တခွင်မှာတော့လျှက်စစ်ပစ္စည်းပြင်တဲ့ကိုဝင်းနိုင်ကကိုပိုင်စီးပွားရေးလုပ်ငန်းတစ်ခုဖြစ်လာအောင်သူဘလို့စ조사ခဲ့ရတယ်လဲဆိုတာကိုပြောပြပေးထားပါတယ်။လေအေးလေပူဇက်လိုအိမ်သုံးလျှက်စစ်ပစ္စည်းတွေကိုအမေရိကန်မျိုးတော့ဝါရှင်တန်ဒီစီဧရိယာတဝိုက်မှာလိုက်ပြီးတော့ကိုတိုင်းပြင်ဆင်ပေးနေတဲ့ကိုဝင်းနိုင်ကို VOA မြန်မာပိုင်းကကိုအောင်ကလိုက်လံတွေ့ဆုံပြီးရိုက်ကူးတင်ဆက်ထားတာရှူစားနာစင်ပါရှင်။
မေဂန်ဘီအောင်စုမှချေချနေထိုင်ဖို့ကမ္ဘာတလွားကသူတွေအားပုံစံမျိုးစုံနဲ့ရောက်ရှိလာကြပါတယ်။အိမ်သုံးလျက်စစ်ပစ္စည်းပြင်တဲ့ကိုဝင်းနိုင်ကသူအမေရိကကိုဘယ်လိုရောက်လာလဲဆိုတာကိုကုလို့ရှင်းပြပါရစေ
။ကျွန်တော်အမေရိကကို2005မှာဆက်ရောက်လာတယ်။လာတာတော့ကျွန်တော်တို့ဟိုဟာအမေရိကန် Green Card ကန်ဆာမဲခေါ်နော်။ TV ပေါ့အမေရိကန် TV ပေါက်ပြီးတော့မှမိသားစုလိုက်2005မှာအမေရိကကိုဆက်ရောက်လာ။เออจนว่าซ่าหยอกชิงอ่ะโหว่าที่ลอสแองเจลิสมาอย่างตั้วไปแล้วเฉยชะเลยอ๋อซ่าหยอกชิงเนาะจนโหว่าบ่ที่แอร์คอนดิชันนิ่งฮีทิ้งพลามิ่งนี่ดีไซน์ลงได้ดีไซน์คอมพานีมาดีไซเนอร์ลงได้ดีไซเนอร์ลงไปโหว่าแล้ว2009แล้วมาอเมริกันอีโคโนมิกครูซิဖြစ်တော့ကျွန်တော်တို့ဒီไวท์คอลเลอร์တွေอ่ะดอลลี่เลออฟဖြစ်တယ်ไวท์คอลเลอร์อะလုတ်ดิบ่เนาะအိမ်မှာအလုတ်အကိုင်းရှားပါတော့လော့စ်အန်ဂျလိစ်ကနေဒီ East Coast ကိုကျွန်တော်ပြောင်းလာတယ်ဝါရှင်တန် DC area ပေါ့လေ
ဝါရှင်တန် DC ရောက်ခါကျမှတော့ဝန်ထမ်းအနေနဲ့စတင်လုပ်ကင်ခဲ့တာပ
ါဟုတ်ဝါရှင်တန် DC area ကိုရောက်လာပြီးတော့ဒီ plumbing heating air conditioning လုပ်တဲ့ company မှာပဲကျွန်တော်ဟိုပါပေါ့ရုံးမှအရင်စလုပ်တယ်ပြီးတော့မှဒီ
ရုံးမှဘာတွေလုပ်
ရုံးမှာတော့ကျွန်တော်ဟိုပါပေါ့ general manager position ပေးထားလို့အဲ့မှာဝင်လုပ်တယ် small business တစ်ခုလုံးကိုပေါ့ဗျာကိုကဟို operating ဖြစ်အောင် run ပေးရတယ် customer call တွေကိုလက်ခံပေးရတယ်ရထားတဲ့ call customer call တွေကိုအဲ company မှာငှားထားတဲ့ technician တွေကိုဟိုဖြန့်ဝေပြီးတော့မှအလုပ်ခိုင်ခွဲခြားပြီးခိုင်ပေးရတယ်ပြီးတော့သူတို့ဝင်လာတဲ့ဝင်ငွေတွေကိုလည်းအကုန်လုံး accounting လုပ်တာအစားစားပေါ့နော်။နောက်ပစ္စည်းဝယ်တဲ့ credit ကနောက်ပြီးတော့ပစ္စည်းပြန်သူတို့ကိုပြန်ပေးတဲ့လစာပါညာအကုန်လုံး manage လုပ်ပေးရတာပေါ့လေ
။လူရောဘယ်နှယောက်လောက်ရှိလဲ
။လူကကျွန်တော်လို့တော့၄ယောက်တခါတလေ၅ယောက်ဖြစ်လာတယ်တခါတလေ၄ယောက်ဖြစ်သွားတယ်။အဲဝန်ထမ်းတွေကလည်းဝင်လိုက်ထွက်လိုက်ဖြစ်နေတာပေါ့
။ဒီနောက်မှာတော့လုပ်ငန်းအတွေ့အကြုံယူရင်ကိုယ်ပိုင်လုပ်ငန်းလုပ်ကင်ဖို့စတင်ပြင်ဆင်ခဲ့တယ်လို့ဆိုပါတယ်
။ကိုယ်ပိုင်လုပ်ငန်းလေးထောင်ကျင်တာ အားနဲ့ကျွန်တော်မန်နေဂျာအလုပ်မလုပ်တော့ဘဲနဲ့တက်နီရှင်အလုပ်ကိုပြောင်းလုပ်တယ်တက်နီရှင်အလုပ်ကို6နှစ်9နှစ်လောက်ပြောင်းလုပ်ပြီးတော့ကွာလုပ်ငန်းတဘာဝတွေလုပ်ငန်းတွေကဟိုအခက်အခဲတွေအကုန်လုံးကိုသိလာတဲ့ခါကျတော့အဲကိုပိုင်လုပ်ငန်းလေးလုပ်ဖို့စကြိုးစားတာပေါ့ကိုပိုင်လုပ်ငန်းလုပ်ဖို့စဉ်းစားမိတာကတော့ကုမ္ပဏီတွေမှာဝင်လို့ရင်းနဲ့ဟိုကိုလိုပဲ technical level အဆင့်ရှိတဲ့လူတွေကကိုပိုင်လုပ်ငန်းလုပ်ကြတာတွေ့လာတယ်တွေ့လာတော့ကိုသူတို့နဲ့မေးကြည့်တော့ license လေးပါလေးရအောင်ယူပြီးရင်ကိုပိုင်လုပ်ငန်းလုပ်လို့ရတယ်ဆိုတော့အခုလဲအဲ့ဒါကိုပိုင်လုပ်ငန်းလုပ်ဖို့ဆုံးဖြတ်လာ
ကိုပိုင်လုပ်ငန်းလုပ်တဲ့အခါသက်ဆိုင်ရာလုပ်ငန်းအလိုက်အတိအမှတ်ပြုလက်မှတ်ရယူရပါတယ
်ကိုပိုင်လုပ်ငန်းလုပ်ချင်တဲ့ရည်ရွယ်ချက်ကတော့အဓိကတော့လေဟိုဘော income ပေါ့ဗျာကိုပိုင်လုပ်ငန်းလုပ်တော့ဝန်ထမ်းလုပ်တာနဲ့ဆိုင်ဟို income စပိုကောင်းတာပေါ့နော်ကိုပိုင်လုပ်ငန်းလုပ်ဖို့ကတော့ကျွန်တော်တို့ personal license လေးတွေအရင်ဖြေရတယ်မအေးကွန်ဒီရှင်းနေဆို air conditioning heatingplumbing ဆို plumbing license နောက် electrical ဆို electrical license လေးတွေကျွန်တော်တို့အရင်စပြီးတော့ personal license တွေယူရ personal license တွေရပြီးပြီကိုလောက်တာကင်တာတွေလည်းတွေ့ကြုံရနေပြီအစဉ်ပြေနေပြီဆိုတော့ဒီလုပ်ငန်း license ရှောက်ရတယ်လုပ်ငန်း license ရှောက်ပြီးမှဒီဘက် IRS မှာဟိုဟာပေါ့business ID applying လုပ်ရတယ်အဲ့အဲ့ဒီနှစ်ခုလုပ်ငန်း license နဲ့ business ID နဲ့တွဲကြလာပြီဆိုတော့ကိုလုပ်ငန်းစလို့ရတယ
်။ယာဒီအလိုက်လိုက်လံပြဆင်တဲ့အခါဝန်ဆောင်ကနဲ့ပတ်သက်ပြီးတော့သူ့လိုပြောရတယ
်။ဆောင်းရင်းကြတော့ဟို AB ဆိုရင်ဒီ e-farm တို့ case finance တို့ကြတော့ဟိုမရှိမဖြစ်လို့ရပါဘူး။ reality ကတော့အဲ့ AR နောက်ဆုံးအလုံးမလုပ်ရင်တော့သူကတကားဖွင့်ပြီးနေလို့ရတယ်။ဆောင်းရင်းကြတော့မရဘူး။ S ပစ္စည်းတက်လို့ရှိရင်ကျွန်တော်တို့ကပစ္စည်းဘိုးကတော့သူ့ရဲ့ဟို market price နဲ့တွားနေတယ်ကျွန်တော်တို့ labor charge ကတော့ဟိုအတွင်းအပြင်တစ်စုံလုံးဆိုရင်ဟိုပါပေါ့အာ US dollar 3000လောက် labor charge ယူပါတယ
်ကိုပိုင်လုပ်ငန်းလုပ်ပြီဆိုရင်တော့နေပူမရှောင်နှင်းကြမရှောင်လိုက်လံဝန်ဆောင်မှုပေးရတယ်လို့ဆိုရတယ
်အော်ဆရာအေးကျွန်တော်ဒီမှာ air conditioning တစ်လုံးကမအေးဘူးဆိုတော့ဒါပြီးတော့ diagnose လုပ်သူ air conditioning က freon pressure နည်းနေတယ်အဲ့ဒါနဲ့သူ freon ထား charge ပြရ freon charge လုပ်ပြီးတော့သူ temperature ရမရပြန်စစ်ပေ
းကိုပိုင်လုပ်ငန်းလုပ်ရတာနဲ့ပတ်သက်ပြီးတော့ခက်ခဲကိုလည်းကုလို့ရှင်းပြပါတယ
်ကိုပိုင်လုပ်ငန်းလုပ်တာ4နှစ်ရှိပါပြီ2018ကစပြီး register လုပ်ပြီးတော့အခုဆိုရင်2020ဆို4နှစ်ပေါ့အဲအားရကျေနပ်မှုရှိပါတယ်ဒါပေမဲ့ဟိုယာနှုံးပြေတော့မရှိသေးဘူးပေါ့ဗျာဟိုကိုပိုင်လုပ်ငန်းလုပ်တဲ့ခါမှာဟိုဝန်ထမ်းတွေအများကြီးခန့်ပြီးတော့မှဟိုတာဝန်ခွဲဝေပြီးလုပ်တာမဟုတ်ဘူးအကုန်လုံးကိုကိုတယောက်တည်းလုပ်ရတာပစ္စည်းလုံရင်ဝယ်ရတာပစ္စည်းလုံရင်မှားရတာပစ္စည်းရှာရတာနောက်ဟိုအရန်ကိုmodern နေတယ်အရန်ဟောင်းနေတဲ့ပစ္စည်းတွေဆိုလို့ရှိရင်တခြားခက်တယ်လေအဲ့လိုမျိုးတွေရှာရတာပါအချိန်တော်တော်ကုန်တယ
်လုပ်ငန်းဝင်ဝင်နဲ့ပတ်သက်ပြီးတော့အခုလို့ပြောရတယ
်ဝန်ထမ်းပို့ခန့်ပြီးတော့ခိုးဝေမှုလေးတာဝန်ခိုးဝေမှုလေးတွေချပေးလိုက်လို့ရှိရင်တော့ဟိုလုပ်ငန်းပို့ကြီးလာမယ်ပို့မြန်လာမယ်ပို့ကြီးပွားလာမယ်အဲကျွန်တော်တို့ဟိုဟာပေါ့ business မှာပြောလေးရှိတာကတော့ဟို net income ပေါ့နော်တစ်နှစ်ကို2-3,000အောင်းသိန်းတို့အလုပ်ဝင်ရပါတယ်ဒါ net income ပေါ့
နှစ်နဲ့ချီကြာအလုပ်မှာနှစ်မြောက်လောက်ကနေပြင်မယ်လဲရည်ရွယ်ထားတဲ့အခြေအနေအထိမရောက်သေးတာကြောင့်ဆက်ပြီးတော့ကြိုးစားသွားမယ်လို့လဲကိုဝင်းနိုင်ကပြောပါတယ
်ကောင်းတော့အတိအတိုင်းဒီမှာကဟိုကြားကြည့်ရင်ခြေရကြီးတာပဲဝင်ငွေများလာတဲ့ဝင်ငွေများလာတဲ့တစ်ဖက်ကကိုဟာပေးစားမှုတွေလည်းများရတယ်သိမလားအမေရိကန်ဆိုတော့ဟိုတက်စ်ကလည်းဟိုကလည်းပေးရတရားလည်းပေးရဝင်ငွေခွန်ပေးရအမြတ်ခွန်ပေးရရောင်းဝယ်ခွန်ပေးရဒီလိုမျိုးတွေရှိတာ哦အဲ့ဒါကြောင့်လေဟိုအိမ်မက်ကတော့အကောင့်ထဲမပေါ်သေးဘူးပေါ့
ောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှင်ဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါတယ်။ရေနံနဲ့သဘာဝဓာတ်ငွေ့ကျွဲဝတဲ့မြန်မာနိုင်ငံမှာ fossil fuel လို့ခေါ်တဲ့ဇီဝလောင်စာတစ်မျိုးဖြစ်တဲ့ရေနံလောင်စာစီကိုဘယ်လိုထုတ်ယူပါသလဲ။ obtain ပါဝင်မှုနှုန်းကဘာကြောင့်အရေးပါပါသလဲဆိုတာကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းတင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာရှုစားနားဆင်ရအောင်ပါရှင်။
မြန်မာနိုင်ငံဟာရေနံနဲ့သဘာဝဓာတ်ငွေ့ကျွဲဝတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ Fossil fuel လို့ခေါ်တဲ့ဇီဝလောင်စာတစ်မျိုးဖြစ်တဲ့ရေနံကနေလောင်စာစီကိုဘယ်လိုထုတ်ယူတာပါလဲ။သူ့ရဲ့ ron လို့ခေါ်တဲ့အောက်တိန်ပါဝင်နှုန်းကဘာကြောင့်အရေးပါတာပါလဲ။ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုနေ့နဲ့ပြန်ကြည့်ပါမယ်။ရေနံကနေဓာတ်ဆီရအောင်ဘယ်လိုချက်ပါသလဲ။ပထမဆုံးရေနံရဲ့သဘာဝကိုကြည့်ရအောင်ပ
ါဒီ fossil fuel ပါလေပင်လယ်ကြားကကောင်လောင်တွေဖြစ်လာတဲ့ဟာလေးပေါ့ကောင်လေးတွေသေးသေးလေးတွေဝမ်းဆဲတွေကပင်လယ်ထဲမှာပြင်းပြုတ်ပြီးတော့အပေါ်ကလည်းပြော pressure နဲ့ထိနေကြောက်တွန်ရေနံဖြစ်လာတယ်ဆိုလိုတာအဲ့ထဲမှာကာဗွန်ဟော hydrocarbon တွေပါနေတယ် hydrocarbon ဆို hydrogen နဲ့ carbon နှစ်မျိုးပဲပေါင်းစပ်တော့ပါအဲ့ hydrogen နဲ့ carbon ပေါင်းစပ်တော့ပါဝင်တဲ့ molecules ရာပုံစံမျိုးမျိုးရှိတယ် C ကာဗွန်အရေအတွက်30ကနေကာဗွန်အရေအတွက်တစ်လုံးနှလုံးထိရှိတယ်အဲကာဗွန်အရေအတွက်တက်တယ်4ဆိုရင်တော့ဥပမာဖြင့်အငွေ့တွေဖြစ်တာပေါ့ကာဗွန်အရေအတွက်6ကျော်ဝိုင်းတော့အငွေ့တွေဟောအရေဖြစ်လို့ရတယ်ကာဗွန်အရေအတွက်20ကျော်ဝိုင်းတော့အခဲဖြစ်တယ်ဆိုလိုတာကဟိုက်ဒရိုကာဗွန်မျိုးစားပေါင်းများစွာပါဝင်တယ်သူတို့ရဲ့စုမှတ်တွေကမတူဘူး
အဲ့ဒီကောင်တက်တီကိုအသုံးပြုပြီးအမျိုးအစားအကွဲတွေကိုထုတ်ယူနိုင်တာဖြစ်ပါတယ
်။ကျွန်တော်တို့ကတာဝါဆင်ကြီးအမြင့်ကြီးလို့တော့အောက်ကနေအပူတိုက်ရတယ်။အပူတိုက်တဲ့အခါမှာအငွေ့ဖြစ်တဲ့ကောင်တွေပေါ့လေအပေါ်ဆုံးကထွက်သွားတယ်။အငွေ့ဖြစ်တဲ့ကောင်ဆိုတာကျွန်တော်ဘျူတင်းကစပေါ့။အဲ့ဒီဖြစ်စီတွေကအပေါ်ဆုံးကထွက်လာပေါ့။အဲ့တော့ဘျူတင်းဆိုကျွန်တော်တို့ဘီချစ်တွေပိုင်းမှာထည့်တဲ့အရေပရက်ရှာပေးမှဆိုတာအရေဖြစ်တယ်။အဲ့ဒီကောင်ကအပေါ်ဆုံးအမြင့်ဆုံးပါကတော့ 30 degree celsius တော့မှာတော့အငွေ့အပေါ်ကနေထွက်တယ်အပေါ်ဆုံးကထွက်တာ butane ဖြစ်တော့ဒုတိယထွက်လာတာဓာတ်ဆီပေါ့ gasoline ထွက်ပါတယ်သူ့ရဲ့စုံမှတ်က 85 degree celsius လောက်ရှိပါတယ်အဲ့ဒီ gasoline ကိုအပေါ်ဒုတိယပန်းနေမှာဆိုတာထုတ်ပါတယ်အဲ့တော့ပထမဆုံးအပေါ်ဆုံးအဆင့်ဒုတိယအဆင့်တကယ်နဲ့ကျွန်တော်တို့ temperature နဲ့ဖြတ်ပြီးတော့ယူလာပေါ့တတိယအဆင့်မှာတော့ naphtha ပြပါတယ်အဲ့ဒါတော့176 degree celsius လောက်196 degree လောက်မှာအပူချိန်ရှိတဲ့ကောင်က naphtha ထွက်တယ်သူထက်နေတဲ့အပူချိန်နည်းနည်းပုံမြင့်မှာဆူတဲ့ကောင်ကတော့ jet fuel ပေါ့ jet ဒီမှာသုံးတဲ့ kerosene ပေါ့ဒီမှာလည်း kerosene ဆိုတာရေနံစီမြင်နဲ့သုံးရပါတယ်အဲ့တော့အပူချိန်130လောက်မှာထွက်တယ်အဲ့တော့သူထက်ပုံမြင့်ဝိုင်းတော့ diesel ရတယ် diesel ပြီးတော့အောက်မှာဆိုရင်တော့ heavy oil ရတယ်အဲ့တော့ကျွန်တော်အောက်ဆုံးမှာကြံရတဲ့ခဲတွေပေါ့ခရောင်းတွေရမယ်။ဒါမှမဟုတ်ရဲ့အခုချိန်မှာတော့ကျွန်တော်ရေနံကြီးတွေပဲရတယ်။ဆိုတော့တကယ်တကယ်မှာအဲ့ဒီဖြစ်စီအကုန်လုံး heavy oil တွေကို heavy ဖြစ်နေတဲ့ heavy oil တွေကိုကျွန်တော်ပြန်တော့ catalyst နဲ့ဒီခိပိကြီးတွေနဲ့ပြန်ချက်လိုက်တဲ့အခါမှာရေနံအကောင်းစားကိုရတယ်။အဲ့ဒီရေနံအကောင်းစားကိုကျွန်တော်တက်စီနေတယ်။ကျွန်တော်ဒီခိမှာရေနံတွေ့ပြီဆိုရင်အဲ့ဒီရေနံတွေကရနိုင်တဲ့တက်စီကအများကြီးဖြစ်သွားတယ်
ဟုတ်ကဲ့ပါရှင်ဆိုတော့ဓာတ်ဆီအမျိုးအစားပေါ့နော်ဘယ်လိုခွဲလဲနည်းနည်းရှင်းပြပေးပါရှင
်ကျွန်တော်တို့အမျိုးအစားတွေကို brown ပေါ့ ron ron နဲ့ခွဲကြတယ် brown ဆို research obtain number research obtain number ဆိုသူတည်တနာလုပ်ထားတဲ့ obtain ရဲ့ number ပဲအဲ့ဒီ obtain number ကတတ်မှတ်ထားတော့ကျွန်တော်အပူချိန်တတ်မှတ်တယ်လို့ပဲဘလောက် degree ရှိရဘလောက် degree ရှိသူတတ်မှတ်ထားတာပဲ
obtain ဆိုတာကဓာတ်ဆီမှာပါဝင်တဲ့ hydrocarbon အတိုင်းအတာရကင်းကနန်းနဲ့ပေါ်ပြတဲ့ဓာတ်ဆီအရေအသွေးဖြစ်ပါတယ်။ဒီအရေအသွေးကင်းကနန်းကိုရဖို့အတွက်ကောင်းအင်ဂျင်အမျိုးအစားလိုက်သူတည်တနာလုပ်ရတယ်လို့ပြောပါတယ်
။ Ron ကဘာလို့ပြောလဲဆိုရင်အင်ဂျင်အတွက်ကိုအဓိကထားပြောတယ်။အင်ဂျင်ကောင်းမှုကိုအတွက်ဒီ Ron ကိုလုပ်တာ။သူကအင်ဂျင်မမှန်မခုတ်ဆိုရင်တောက်ပြီးလာတယ်မမှန်တော့ဘူးဆိုရင်အဲ့တော့ knocking ဖြစ်တယ်အဲ့ဒီ knocking မဖြစ်အောင် drone ကောင်းကောင်းနဲ့သုံးမယ်ဘယ် drone နဲ့သုံးရင်ကောင်းလဲပေါ့အဲ့တော့ engine ကောင်းမော drone တတ်ဖတ်တယ်ဆိုတာ anti knocking ပေါ့ not pre ignition မိမပေးခင်သူပေါက်ကွဲတော့အကုန်လုံးမှားကုန်တယ် engine မှားကုန်တော့ အဲ့မှာပြဿနာအရင်အတွက်တည်းတိုင်းရောဒီဘက်ကိုကောက်ဒီကောက်နဲ့ကျွန်တော်တို့ဒီဟာခေါ်လာ online ဒီတော့လို့ခေါ်လာအဲ့ဒီကောင်းလေအထဲမှာရှိတဲ့ကောင်း fast ကပြတ်တယ်အဲ့ဒီခါလေးကောင်းဖို့အတွက်ကို run မှန်မှန်လေးထားမယ်ဆိုသူပြဿနာလောက်ပါဘယ်အရင်အတွက်ကို bear run နဲ့လုပ်မယ်ဆိုတော့ကျွန်တော်တို့ထားကြပါလိမ့
်မီးမပေးခင်ပောက်ကွဲတယ်ဆိုတာဘာကိုပြောတာပါလဲဆရာ
ဓာတ်စီကိုကျွန်တော်တို့ကဒီ engine ထဲကိုထည့်လိုက်ပြီးတော့လေနဲ့အတူရောတာပေါ့ရောပြီးတော့ကျွန်တော် plug ကနေတော့ကျက်စတဲ့ကံကိုမီးပေးတော့ဒီမီးနဲ့ပေါက်ကွဲစေတာလေပေါက်ကွဲတဲ့အခါမှာသူလိုတဲ့အချိန်မှာပေါက်ကွဲရတယ်လိုတဲ့အချိန်မှာမပေါက်ကွဲဘူးနဲ့ချိုးပေါက်လည်းမရဘူးနောက်ကျပေါက်လည်းမရအဲ့ဒါကိုမှန်အောင်လို့ဟောတကားတွေကဥဒေသနာလုပ်ပြီးတော့ research obtain number ဆိုပြီးလုပ်ထားတာ92 95 98တို့အဲ့ဒါတွေတကယ်တော့ကိုကားနဲ့ကိုလိုက်အောင်လို့လုပ်ထားတယ်ဥပမာပြောဘောဆူဆွန်လို့ပြောလို့ဆို78 round နဲ့ကိုမောင်းလို့ရတာလုပ်ထားပေးတယ်အဲ့တော့ဘောဒကာအမျိုးသားပေါ့ဒီဘရွန်နဲ့သွားဆိုင်တယ်ဒီဇယ်ဆိုတော့သူကရွန်အမလန်နဲ့ရတယ်ပြင်းဝိုင်းရင်ဒီပရက်ရှာနဲ့သူမကိုက်ဘူးသူကပရက်ရှာပေးတဲ့အချိန်မှာဒီသက်စီကအကုန်လုံးပေါက်ကွဲသွားဘူ
းမြန်မာပြည်မှာတုံးတဲ့အမျိုးသားကအဓိကပါပါလဲဆင
်ဘောမာပြည်မှာတော့92နဲ့95ဆိုတော့နှစ်မျိုးထားတယ်အမေရိကန်မှာရှိတာကတော့အဓိကတော့ regular ပေါ့87 round ရှိမယ်migrate တော့89နဲ့90 round ရှိမယ်ဒီထက် 91 နဲ့ 94 ဆို premium ဆိုတော့ရှိကြတယ်ဒါပေမဲ့ round မြင့်တဲ့ဟာနဲ့နိုင်တဲ့ဟာနဲ့တကယ်တကယ်စိတ်အများကြီးဆိုင်တာမဟုတ်ဘူးသူ engine ပုံမှန်မူတည်တယ်ပုံမှန်ပြီးကကားတွေကတော့လူတွေကတော့ 95 ကိုအရန်ကြိုက်တာပေါ့ဒါပေမဲ့ 92 နဲ့လည်းတကယ်တကယ်တော့အကုန်လုံးရမှာလို့ကျွန်တော်ထင်တယ်ပြန်မပြေမအရင်ကတော့လေ92မရှိပါဘူး78 round နဲ့ 90 round နဲ့ကောင်းတယ်လို့ကျွန်တော်ယူဆတာပါအခု92ဆိုရင်တော်လေးကောင်းနေပါပြီ95ကတော့ကောင်းတော့ပေါ့သို့တော်မော်တကားတွေမှာသူ့ရဲ့ rating ကသူ့အဆူပါပြီးသားပဲ research လုပ်ထားတဲ့ဟာကျွန်တော်တို့ manual မဖတ်ကြအောင်လေ manual ထဲမှာပါတယ်သို့မဟုတ်ဒီကား manual လည်းပါမလားလို့ကားအဟောင်းဆိုတော့ဒီသက်ဆိုင်ရာ company တွေကိုကိုကတန်းကြည့်လို့ဘယ်ကားမျိုးစားရောဘယ်လောက်နဲ့တင့်တော်တယ်ဆိုတာလုပ်ရအကောင်းဆုံးပါပဲ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါနော
်။ Talking Music Season တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးတက်လှည့်ပြောပြပေးပါရှင်။
ယူကရိန်းနိုင်ငံဇာပိုရီရှာနျူကလ িয়ার ဆက်ရုံနီးရုရှားရဲ့ပုံကျဲတိုက်ခိုက်မှုတွေကြောင့်ယူကရိန်းပြည်သူတွေကြားမှာနျူကလ িয়ার တပ်ရောင်ကြီးတင်နိုင်တဲ့အန္တရာယ်ဆွေးရမှုတွေတိုးလာနေပါတယ်။မနေ့ကသာရီနေ့ကဇာပိုရီရှာနျူကလ িয়ার ဆက်ရုံနီးကိုရုရှားတပ်ဖွဲ့တွေကပုံကျဲတိုက်ခိုက်တာကြောင့်ယူကရိန်းမှာလျှက်စင်ပြီးနိုင်နဲ့ချီအဖျက်ခံလိုက်ရတယ်လို့နျူကလ িয়ার တပ်ရောင်ကြီးတင်မဲ့အန္တရာယ်ကနေတည်တည်လေးလွတ်သွားခဲ့တာလို့ယူကရိန်းသမ္မတဆာလန်စကီကပြောပါတယ်။ရုရှားရဲ့ပုံကျဲတိုက်ခိုက်မှုကြောင့်အနီးနားကကြောင်မှုသွေးဆက်ရုံမိလောင်ပြီးဇာပိုရီရှာနျူကလ িয়ার ဆက်ရုံကနေလျှက်စစ်တပ်အားထုတ်လွှတ်တာတွေပြတ်တောက်သွားခဲ့တာလို့ယူကရိန်းဘက်ကပြောပေမဲ့လို့ရုရှားကလည်းယူကရိန်းကိုပြန်လဲပြစ်တင်ထားပါရဲ့ရှင်။မြန်မာနိုင်ငံမှာပြည်ခဲ့ရက်ပိုင်းကသတင်းလုပ်ငန်းလုတ်ကိုက်နေတဲ့သူတချို့ကိုစစ်ကောင်စီကဖမ်းဆီးတာထောင်နဲ့ပြစ်ဒဏ်ချမှတ်တာတွေကိုရှုံချပြီးဖမ်းဆီးထိန်းသိမ်းထားတဲ့သတင်းသမားတွေအားလုံးကိုပြန်လွတ်ပေးဖို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFG ကမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ရန်ကုန်ဆန္ဒပြပွဲတစ်ခုမှာပါဝင်ခဲ့တဲ့ဆန္ဒပြလူငယ်တအူးနဲ့အလွတ်တန်းတပ်ပုံသတင်းတောက်တအူးကိုစစ်ကောင်စီကဒီလအစောပိုင်းတုန်းကအကြမ်းဖက်အင်အားသုံးဖမ်းဆီးတာရှိခဲ့တယ်လို့ဩဂတ်လ25ရက်နေ့တုန်းကလည်းအလွတ်တန်းတပ်ပုံသတင်းတောက်ဟောင်းတအူးဖြစ်တဲ့ကိုစောစောကိုထောင်နဲ့သုံးနေပြစ်ဒဏ်ချမှတ်ခဲ့တယ်လို့ ICC အဖွဲ့ကပြောပါရရှင်မြန်မာနိုင်ငံတဲကဒီ73စီနဲ့စား3စီတင်သွင်းဖို့နိုင်ငံသားငွေလဲလှယ်ပေးခဲ့တဲ့ငွေစည်းရင်းကိုအမြန်ဆုံးတင်ပြရမယ်လို့စစ်ကောင်စီကညွှန်ကြားလိုက်ပါတယ်ဒီမြန်မာနိုင်ငံမှာနိုင်ငံသားငွေရောင်းဝယ်ဖောက်ကားခွင့်ရှိတဲ့ကုမ္ပဏီအဖွဲ့အစည်းလူပုဂ္ဂိုလ်တွေအနေနဲ့73စီစား3စီတင်သွင်းတဲ့ကုမ္ပဏီတွေကိုနိုင်ငံသားငွေရောင်းချပေးခဲ့တာကိုအကြောင်းကြားဖို့ဘူဘန်ကဒီမနေ့ကရက်စွဲနဲ့ညွှန်ကြားချက်ထုတ်ပြန်လိုက်တာပါဒီလ18ရက်နေ့ကဒီကနေ့26ရက်နေ့ဒီစည်းရင်းကိုဒီနေ့ညနေ 9:00 နောက်ဆုံးနဲ့နေ့တွေမှာလည်းနေ့စဉ်ထုတ်ပြန်ပေးဖို့အတွက်ညွှန်ကြားတာဖြစ်ပါရဲ့ရှင
်။နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမရင်ကျင်းနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ PJ Elliot တို့ဖြစ်ပါရဲ့ရှင်။ကျွန်မကဆုမမ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရဲ့ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.